Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာခင်ဗျာအမေရိကန်ပြည်သူ့ဝါရှင်တန်ဒီစီမြို့ရဲ့အမေရိကန်တပ်သားလေးဒေါ်လာ၁၈ရက်ခုနှစ်နေ့ညပိုင်းမှာပါတော့အစီအစဉ်လေးကိုမာဆာလာဒီညာ၉နိုင်ကနေဖန်တိုင်းထိုင်းနိုင်ငံသားတုံးသက်တဲ့တုံးသက်နဲ့50တင်နဲ့နိုင်ငံသားတရား၉၀ကိုဖြေဖြေရဲ့ Facebook ဆံများလာကနေလဲစတင်ဆံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကွာတဝမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာကူးစက်မှုအများဆုံးဖြစ်ပြီးတော့ဘရာဇီးနိုင်ငံကလက်တန်းကျော်နဲ့ဒုတိယအများဆုံးအိန္ဒိယနိုင်ငံကလက်တန်းကျော်နဲ့တတိယအများဆုံးဖြစ်နေပါတယ်။မနေ့ကတရက်ထဲမှာတည်းအမေရိကန်ပြည်ထောင်စုမှာဗိုင်းရပ်စ်နောက် တ်မှားရေးဖွဲ့ချုပ် WHO ကပြောပါတယ်အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်နေပြီမဲ့လဲသမားထရမ့်ကတော့တနိုင်ငံလုံးကိုနှာခေါင်းစည်းမျက်နှာဖုံးနေတက်ဖို့အမိန့်ကိုထုတ်ဖို့စဉ်းစားသွားမှာမဟုတ်ဘူးလို့ Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောကြားသွားပါတယ်သူအနေနဲ့လူတွေကိုအတိုင်းအတာတစ်ခုထိလွတ်လပ်ခွင့်ရစေခြင်းပြီးတနိုင်ငံလုံးအတိုင်းအတာနဲ့မျက်နှာဖုံးတက်ဖို့လိုအပ်တယ်လို့သူအနေနဲ့မယုံကြည်ကြောင်းပြောလိုက်ပါတယ်ဘရဇိုးနိုင်ငံမှာတော့အခုလိုဗိုင်းရပ်စ်ကူးစက်မှုတွေအကြီးအကျယ်ဖြစ်လာရတာဟာ Federal အစိုးရကြောင့်ဖြစ်တယ်ဆိုပြီးတော့ကျမရေးဆိုင်ရာကျွမ်းကျင်သူတွေကပြောလိုက်ပါတယ်ဥရောပနိုင်ငံခေါင်းဆောင်တွေဟာတောက်ကြံတွေကတော့ဘယ်လ်ဂျီယံနိုင်ငံဘရဆောမြို့မှာနေကြတွေ့ဆုံခဲ့ကြပြီးတော့စီးပွားရေးကိုကယ်တင်နိုင်ဖို့အတွက်ဒေါ်လာ155ဘီလီယံတန်ဖိုးရှိတဲ့စီးပွားရေးအကူအညီတွေပေးဖို့အချက်အလက်တွေကိုဆွေးနွေးခဲ့ကြပါတယ်ဒါဟာ9လအတွင်းဥရောပခေါင်းဆောင်တွေပထမဆုံးအချိန်လူချင်းတွေ့ပြီးတော့စီးပွားရေးလုပ်ကြတာလည်းဖြစ်ပါတယ်ခင်ဗျာအမေရိကန်မှာကျောင်းတွေပြန်ဖွင့်ရေးကိစ္စနဲ့ပတ်သက်ပြီးယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကတာဝန်ရှိသူတွေလွှတ်တော်မှာတင်ပြပြောဆိုရတယ်မလုပ်ဖို့သမ္မတအီမီရောကတားမြစ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကယောဂကာလအတွင်းအမေရိကန်မှာကျောင်းတွေပြန်ဖွင့်ဖို့နဲ့ပတ်သက်ပြီးအောက်လွှတ်တော်ပညာရေးနဲ့အလုံသမားကော်မတီမှာရှေ့သတင်းမှလုပ်မဲ့အကြမ်းနာပွဲမှာ CDC ညွှန်ကြားရေးမှူးရောဘတ်ရက်ထရီအပါအဝင်တာဝန်ရှိသူတွေကိုအီမီရောအနေနဲ့ထွက်ဆိုဖို့ခွင့်မပြုဘူးလို့ပြောတာပါ။ကျောင်းသားတွေမိဘတွေနဲ့ဆရာသမားတွေရဲ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံမှုအတွက် CDC ရဲ့ကြွမ်းကျင်မှုနဲ့ညွှန်ကြားချက်တွေအလုံးကိုအရေးကြီးလိုအပ်နေချိန်မှာ CDC တာဝန်ရှိသူတွေလွတ်တော်ကောင်းပြီးရှေ့မှောက်မှာမထပ်ဆိုရဘူးလို့အင်ဂျီရောကတားမြစ်တာဟာစိုးရိမ်စရာကောင်းတယ်လို့ဒီမိုကရက်တစ်ပါတီကအောက်လွှတ်တော်ပညာရေးနဲ့လူ့သမားရေးကော်မတီဥက္ကဋ္ဌဘော်ဘီစကော့ကပြောပါတယ်။အင်ဂျီရောဘက်ကတော့ဒေါက်တာရက်ဖီးဟာလုံခဲ့တဲ့3လအတွင်း၄ချိန်ထက်မနည်းလွှတ်တော်မှာထပ်ဆိုခဲ့ပြီးကျွန်တော်တို့ရဲ့ဆရာဝန်တွေကိုကယောဂါကိုတုံ့ပြန်ဖို့အတွက်ပဲအာရုံစိုက်စေခြင်းလေလို့အီမီရောပြောခွင့်ရတာပြောပါတယ်။ကျွန်တော်ထောင်ကတော့ကျောင်းတွေကိုပြန်ဖွင့်ခြင်းလေလို့ပြောထားပြီးတကယ်လို့ပြန်မဖွင့်ဘူးဆိုရင်ပြည်တော်စုဆိုရကပေးနေတဲ့ရမုံငွေအကူအညီတွေကိုမပေးဘူးလို့လည်းချင်းချောက်ထားပါတယ်။ဒါမှမဟုတ်ဗိုင်းရပ်စ်ဖြစ်နေတဲ့ကာလအတွင်းကျောင်းတွေအန္တရာယ်ကင်းကင်းနဲ့ပြန်ဖွင့်ဖို့ကိစ္စအပေါ်မှာကျောင်းသားမိဘတွေနဲ့နိုင်ငံရေးသမားတွေကစိုးရိမ်နေကြတာကြောင့်သမ္မတဘက်ကအဲ့လိုချင်းချောက်လာတဲ့အပေါ်မှာဆရာဆရာမများသမ္မတဘက်ကလက်မခံဘဲကန့်ကွက်ထားပါတယ်ခင်ဗျာ။နိုဝင်ဘာလမှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတအလောင်းဖြစ်လာမဲ့အထူးသမ္မတဟောင်းဂျိုးဘိုင်ဒန်ကထောင်လိုင်းရေးစီရင်ခံစားတဲ့သူအခုရနေပြီဖြစ်ပြီးတော့သမ္မတရွေးကောက်ပွဲကိုရုရှားကနှောက်ယှက်ဖို့စက်ပြီးကြိုးစားနေရဆိုတာကိုသိထားရတယ်လို့တောက်ကြံလေးကပြောလိုက်ပါတယ်။ဒါပြင်တရုတ်နိုင်ငံဟာလည်းအမေရိကန်တွေ2020ရွေးကောက်ပွဲရလဒ်ပေါ်မှာယုံကြည်မှုမရှိအောင်လှုံ့ဆော်နေတယ်လို့မစ္စတာဘိုင်ဒန်ကအင်တာနက်အွန်လိုင်းကနေလုပ်တဲ့ရွေးကောက်ပွဲအွန်လိုင်းရရန်ပုံငွေကောက်ခံပွဲမှာပြောပါတယ်။ကျွန်တော်တို့အရင်ကလည်းသိခဲ့တဲ့အခုလည်းကျွန်တော်ကိုထပ်ပြောလာတဲ့အတွက်ဒါကိုသိနေတယ်လို့အောက်မှခံပါတယ်။ရုရှားတွေဟာကျွန်တော်တို့ရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုတရားမဝင်ဖြစ်အောင်လုပ်ဖို့ကြိုးပမ်းနေကြတော့မယ်လို့မစ္စတာဘိုင်ဒန်ကပြောပါတယ်။တကယ်လို့ရုရှားဘက်ကဆက်ပြီးတော့ဂျာဝင်နောက်ဆက်ပြီးလာမယ့်ရွေးကောက်ပွဲမှာသူ့အနေနဲ့သမ္မတထရမ့်ကိုအနိုင်ရလာခဲ့ရင်ရုရှားအနေနဲ့ကြီးကြီးမားမားပြန်ပေးဆက်ရမှာဖြစ်တယ်လို့သူကသတိပေးလိုက်ပါတယ်။မစ္စတာဘိုင်ဒန်အနေနဲ့ထောင်လိုင်းအစီရင်ခံစားတွေကိုဘယ်ချိန်ကစပြီးရနိုင်လဲဆိုတော့ဒီချာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါနဲ့ပတ်သက်ပြီးသူ့ရဲ့ရွေးကောက်ပွဲအွန်လိုင်းဖွဲ့ဘက်ကလည်းချက်ချင်းတုံ့ပြန်ပြောဆိုလာတော့မရှိသေးပါဘူး။အမေရိကန်မှာအဓိကပါတီကြီးတွေရဲ့သမားလောင်းတွေအနေနဲ့ထောက်လိုင်းရေးအစီရင်ခံစာတွေကိုရရှိတာကပုံမှန်ကိစ္စတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်အောင်စုတဲကိုကလေးဘွားတွေကမိဘတွေနဲ့အတူရောက်လာတဲ့တရားဝင်အထောက်အထားမရှိသူတွေကိုကာကွယ်ပေးတဲ့ဒါကလို့အတူခေါ်တဲ့အစီအစဉ်ကိုထပ်လျှောက်တဲ့သူတွေကိုသမ္မတထောက်အစိုးရအနေနဲ့လက်ခံရမယ်လို့အမေရိကန်ဖက်ဒရယ်တရားရုံးတစ်ခုကမိန့်ချလိုက်ပါတယ်။ဒါကအစည်းအဝေးကိုမမကန်ဖြတ်သိမ်းခဲ့တယ်လို့အမေရိကန်တရားရုံးချုပ်ကဆုံးဖြတ်လိုက်ပြီးတဲ့နောက်ဒီအစည်းအဝေးကိုအပြည့်အဝပြန်လုပ်ဆောင်ဖို့မေရီလန်းပြည်နယ်မှာရှိတဲ့ဖက်ဒရယ်တရားရုံးကတောက်ကြံလေးကဆုံးဖြတ်လိုက်တာဖြစ်ပါတယ်။ ဒါဟာ၃နှစ်တွဲမှာပထမဆုံးအကြိမ်ဖြစ်နေပြန်လောက်တာလည်းဖြစ်ပါတယ်။အမေရိကန်ရဲ့နိုင်ငံသားနဲ့လူမှုကြီးကြပ်ရေးဌာနကလည်းဒီအမိန့်ကိုပြန်သုံးသပ်နေတယ်လို့ပြောပါတယ်။ဒေါ်လာထရမ့်အစိုးရဟာ2019ခုနှစ်တုန်းကဒါကအစီအစဉ်ကိုခိုင်လုံတဲ့သက်သေအထောက်အထားနဲ့သိချဖျက်သိမ်းကြတာမဟုတ်ဘူးလို့အမေရိကန်တရားရုံးချုပ်ကပြီးခဲ့တဲ့လကဆုံးဖြတ်ခဲ့တာပါ။ဒါကအစီအစဉ်ကိုတော့သမ္မတဥပမအစိုးရလက်ထက်ကလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်ဒီရေစနေညဘက်ဒီနေ့ကိုကျွန်တော်ကြိုကြိုတင်ဆက်ပြောပြပါမယ်အိန္ဒိယနိုင်ငံဒေသအများပြားမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတားဆီးရေးအတွက်ဒေသဆိုင်ရာအစိုးရတွေကပိတ်ပင်ကန့်သတ်ချက်တွေဆက်ပြီးချမှတ်ထားကြပါပဲ။နောက်ထပ်ရောဂါပိုးကူးစက်သူ3000ခွဲနီးပါးထပ်တိုးပြီးအခုဆိုရင်တန်း3000ကျော်သွားပါပြီ။လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ681ယောက်ထပ်တိုးပြီးစုစုပေါင်း26000ကျော်ပြီလို့အိန္ဒိယကျန်းမာရေးဌာနကဒီကနေ့ထုတ်ပြန်ပါတယ်။လက်ရှိမှာတရက်ကိုတောက်ခွဲနမူနာ3သိန်းကျော်ပဲဆက်ဆီးနေတာကြောင့်ကမ္ဘာပေါ်ကတခြားနေရာတွေမှာလိုပဲအမှန်တကယ်ကူးစက်သူအရေအတွက်ဟာထုတ်ပြန်တဲ့စာရင်းထဲပိုများမယ်လို့ယူဆကြပါတယ်။အိန္ဒိယကြီးတဲ့ဒေသတွေမှာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်နေတာကြောင့်ကူးစက်မှုအရေအတွက်အဆမတန်မြင့်တက်လာနိုင်ရည်ရှိတယ်လို့ကျွမ်းကျင်သူတွေကသတိပေးထားပါတယ်။ဒီဥက္ကဋ္ဌကနောက်ဆုံးစင်ကြမ်းဒေသမှာလွန်ခဲ့တဲ့20နှစ်အရွယ်တွင်ဗိုင်းရပ်စ်ပိုးကူးစက်သူ16ဦးထပ်တိုးလာကြောင်းပထမဆုံးကူးစက်ခဲ့သူနဲ့ပေါင်းရင်18ဦးထိရှိပြီလို့ဒီဥက္ကဋ္ဌအမျိုးသားကျန်းမာရေးကော်မရှင်ကဒီကနေ့ပြောပါတယ်။စင်ကြမ်းဒေသဟာဝေဂါမွတ်စလင်အများစုနေထိုင်တဲ့ဒေသဖြစ်ပြီးလူငယ်ရင်းအထူးတင်းကျပ်ထားတဲ့နေရာဖြစ်ပြီးတော့အခုအခါလေဆိပ်ကူသွားတဲ့နေရာရထားလိုက်ကိုရပ်ထားတာအပါအဝင်လူတွေမြို့တွေကနေမထွက်ဖို့ကန့်သတ်ချက်တွေချမှတ်ထားပါတယ်။ဩစတြေးလျနိုင်ငံမှာရောဂါပိုးကူးစက်မှုမြင့်တက်ခဲ့တဲ့ဗစ်တိုးရီးယားပြည်နယ်မှာစနေနေ့ကနောက်ထပ်ကူးစက်သူအရေအတွက်ရော့သွားပြီးတောင်ကိုရီးယားမှာတော့ပိုးကူးစက်ခံရသူ39ယောက်ထပ်တိုးပါတယ်။ဖိလစ်ပိုင်နိုင်ငံမှာအကြမ်းဖက်ဝါဒတိုက်ခိုက်ရေးဥပဒေရဲ့ဒီကနေ့စပြီးအသုံးအမည်ဖြစ်တာကြောင့်စိုးရိမ်မှုတွေထွက်နေချိန်မှာပဲနိုင်ငံရေးလူလက်ခွင့်နဲ့လူခွင့်ရေးကိုလေးစားလိုက်နိုင်တော့မှာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဌာနကအမေရိကန်ကွန်ဂရက်လွှတ်တော်ကိုပြောပါတယ်အကြမ်းဖက်ဝါဒတိုက်ခိုက်ရေးဆိုင်ရာပူပြီးတင်းကျပ်တဲ့ဥပဒေတရက်ကိုဖိလစ်ပိုင်သမ္မတရိုဂျီကိုဒူတာတီကဒီလအစောပိုင်းမှာလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တာပါဒီဥပဒေဟာအတိုက်အခံတွေကိုနှိမ်နှင်းဖို့နဲ့လူလက်စွာပြောဆိုခွင့်ကိုထိန်းချုပ်ဖို့ရည်ရွယ်တာဖြစ်တယ်လို့ကောက်ကွက်သူတွေနဲ့လူခွင့်ရေးအဖွဲ့တွေကဝေဖန်ထားပါတယ်လူမှုအခွင့်အရေးနဲ့နိုင်ငံရေးလူလက်ခွင့်သာမကလူခွင့်ရေးကိုပါအကောက်အွယ်ပေးဖို့ဖိလစ်ပိုင်နိုင်ငံအနေနဲ့စက်ပြီးအခိုင်အမာတန်ဋိဌာန်ချထားပါတယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာဖိလစ်ပိုင်တန်ယုံကအမေရိကန်လွှတ်တော်အမတ်အယောက်90စီဇူလိုင်လ16ရက်နေ့ကပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။အဲဒီစာကိုဒီကနေ့သတင်းမီဒီယာတွေကိုထုတ်ပေးခဲ့တာပါ။ဒီဥပဒေဟာကွန်မြူနတီပုံတွေအပါအဝင်အကြမ်းဖက်ဝါဒီတွေကိုနှိမ်နှင်းမှုရည်ရွယ်ပြဋ္ဌာန်းတာဖြစ်တဲ့အတွက်ဥပဒေလိုက်နာတဲ့နိုင်ငံသားတွေစိုးရိမ်မှုမလိုပါဘူးဆိုပြီးသမ္မတဒူတာတီကကာကွယ်ပြောဆိုထားပါတယ်။ဒီဥနိုင်ငံတော်ဝန်ပြည်နယ်24ခုကဒေသတွေမှာဇူလိုင်လအစောပိုင်းကစပြီးလူပေါင်းတန်း20ကျော်ရေလွှမ်းမှုမှုတံခန်းစားနေရတယ်လို့အရေးပေါ်အခြေအနေစီမံခန့်ခွဲရေးဌာနကထုတ်ပြန်ထားပါတယ်။ဂျန်စီအန်ဝီနဲ့ဟူဘေးပြည်နယ်တွေမှာရေကြီးမှုကြောင့်လူ23ယောက်သေဆုံးဒါမှမဟုတ်ပျောက်ဆုံးနေပြီးလူကြီး 1.86 တန်းလောက်ကိုအရေးပေါ်ရွှေ့ပြောင်းကဲထုတ်ထားရတယ်လို့ဒီအစိုးရပိုင်း CCTV သတင်းဌာနကပြောပါတယ်။တောင်ပိုင်းကနန်ချင်းမြို့အပါအဝင်အန်ဝီကျန်းစီနဲ့ဇီကျန်းပြည်နယ်တွေမှာဘိုးပြင်းထန်ရွာပြီးမြစ်တွေနဲ့ရေကန်ကြီးတွေမှာရေတက်ပြီးတော့မြို့တွေမှာရေကြီးနေတာနဲ့အမျှအနီရောင်အဆင့်3ပေးချက်ထုတ်ပြန်ထားပါတယ်။ကျန်းစီပြည်နယ်ကပိုရန်ကန်ကြီးမှာစောက်ထားတဲ့13ခုလဲကတစ်ခုကျိုးပေါက်ခဲ့တာကြောင့်အနီးမှာရှိတဲ့ရွာပေါင်း15ရွာကလူကြီး 8,000 ကျော်ရေပေးတဲ့တင့်နေတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာထားပါတယ်။အင်ဂျီ 8,900 လောက်ပျက်စီးထားပြီးအမေရိကန်ဒေါ်လာ9ဘီလီယံလောက်အထိစီးပွားရေးအရာဓာတ်ရိုက်ထိခိုက်ဆုံးရှုံးခဲ့ပြီဖြစ်ပါတယ်။ရေလွှမ်းမှုကြောင့်ဒေဆုံးပျောက်ဆုံးသူအရေအတွက်ဟာပြီးခဲ့တဲ့နှစ်အလားတူကာလကနေနှိုင်းယှဉ်ရင်53.1%ခန့်လုံကျော်နေပြီမဲ့လေစီးပွားရေးအရာဓာတ်ရိုက်ညှနာဆုံးရှုံးမှုကတော့17.2%ခန့်လုံပိုများတယ်လို့အရေးပေါ်အခြေအနေစီမံခန့်ခွဲရေးဌာနကပြောပါတယ်ရုပ်နိုင်ငံတောင်ပိုင်းဒေသအများပြားမှာဇွန်လကလေးကအဆက်မပြတ်မိုးရွာနေတာဖြစ်ပြီးအဲ့ဒီဒေသတွေကမြစ်အတော်များများမှာစိုးရင်ရင်မှတ်တဲ့ကြော်လွန်ခဲ့ပါတယ်။အိန္ဒိယနိုင်ငံရှိနောက်ပိုင်းကအာဇံပြည်နယ်မှာလည်းဗုဒ္ဓမှုအပြည့်ထံရွာတာကြောင့် လူ82ယောက်ထဲမှနေသေဆုံးပြီးကိုရိုနာဗိုင်းရပること့စ်ကူးစက်မှုအန္တရာယ်ရှိနေတဲ့ကြောင့်မှာပဲလူပေါင်းတသန်းကျော်ဟာဖြစ်တယ်လို့ဆောက်ထားတဲ့ကင်ဆယ်ရေးစခန်းတွေမှာခိုးလုံနေကြရတယ်လို့အိန္ဒိယ ANI သတင်းဌာနကကိုးကားပြီးတောက်ကြာနေ့ရိုက်တာသတင်းတပုတ်မှာဖော်ပြထားပါတယ်။အမေရိကန်မှာထင်ရှားတဲ့ဒီမိုကရက်တော်အမတ်တူဦးလည်းဖြစ်အာဖရိကန်အမေရိကန်တွေရဲ့အခွင့်အရေးအတွက်တိုက်ပွဲဝင်ခဲ့သူတူဦးလည်းဖြစ်တဲ့ဂျွန်ရောဘတ်လူးဝစ်တောက်ကြာနေ့ကကွယ်လွန်သွားပါပြီ။ဂျွန်လူးဝစ်ဟာပြင်းထန်တဲ့ပန်ကရီးယားကင်ဆာရောဂါကိုတနစ်ကြာခံစားရပြီးတဲ့နောက်အသက်80အရွယ်မှာကွယ်လွန်သွားတာပါ။သူဟာအသားရောင်ခွဲခြားမှုတိုက်ခိုက်ရေးခေါင်းဆောင်မာတင်လူသာကင်းဂျူနီယာနဲ့အသက်23နှစ်အရွယ်မှာစပြီးတော့အနီးကပ်လက်တွဲလှုပ်ဆောင်ခဲ့သူဖြစ်ပြီး1950နဲ့60ပြည့်နှစ်တွေကလူမှုခွင့်ရေးလှုပ်ရှားမှုရဲ့ထင်ရှားတဲ့ခေါင်းဆောင်တူဖြစ်ခဲ့သူပါ။1963ခုနှစ်ဩဂုတ်လခြေတက်ပွဲမှာ I have a dream မိန့်ခွန်းကိုမာတင်လူသာကင်းပြောခဲ့တဲ့အခမ်းအနားတွင်အတိအကျမိန့်ခွန်းပြောခဲ့သူတွေကနောက်ဆုံးအသက်ရှင်ကျန်ရသူတွေဖြစ်ပါတယ်။သမ္မတဟောင်းဘရက်အိုဘားမားကဂျွန်ရဲ့ဘဝဟာနီလန်းများစွာနဲ့ထူးခြားမှုရှိခဲ့ပါတယ်။ဒါပေမဲ့လည်းသူလုပ်ခဲ့တာဟာဒီနိုင်ငံကဘယ်နိုင်ငံသားတူမှမဆိုလုံးဆောင်မှရှိတာတဲ့ပိုထူးခြားတယ်လို့ဘယ်တော့မှသူမယုံကြည်ခဲ့ပါဘူး။ကျွန်တော်တို့အားလုံးမှာကြီးမားတဲ့ရဲစံတတိရှိပြီးမှန်ကန်တာကိုလုံးဆောင်ခြင်းစိတ်လူအားလုံးကိုမေတ္တာထားခြင်းစိတ်ဖျားသခင်ပေးတဲ့အခွင့်အရေးတွေကနေဂုံတိခါနဲ့လီစာခမိုင်ခွင့်အထိအားလုံးကိုရရှိခံစားခွင့်ရှိတယ်လို့သူကယုံကြည်ခဲ့ပါတယ်ဆိုပြီးချီးကျူးဂုဏ်ပြုပြောဆိုပါတယ်။ဂျွန်လူးဝစ်ဟာ1981ခုနှစ်မှာအတလန်တာမြို့တော်ကောင်စီဝင်အဖြစ်ရွေးကောက်ခံရပြီးတော့နိုင်ငံရေးထဲစောင့်ဝင်ခဲ့တာပါ။1986ခုနှစ်မှာအောက်လူတော်အမတ်အဖြစ်ရွေးကောက်ခံခဲ့ရပြီးဂျော်ဂျီယာပြည်နယ်အမှတ်9ခရိုင်မဲဆန္ဒနယ်ကိုစားပြုအောက်လူတော်အမတ်အဖြစ်တက်တန်း18ကြိမ်ရွေးကောက်ခံရသူဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်ခင်ဗျာ
။ကျမကဆုမမရှင်ဒီသတင်းပတ်တွေတဲ့မြန်မာနိုင်ငံတဝက်မြေကြီးတွေစိုးရိမ်မဲ့အထက်မြင့်တက်လာတာတွေရှိလို့မြေကမ်းတစ်ပြည်ပြည်သူတွေအနေနဲ့မိုးလေဝသနဲ့မြေကြီးအခြေအနေသတင်းတွေကိုမျက်ခြေမပြတ်နားဆင်ကြဖို့နဲ့ရေဒီယိုနဲ့အတူတင်ပြင်ဆင်မှုတွေဆောင်ရွက်ထားဖို့မိုးစလားနဲ့ကျမ်းမာရေးဦးစီးဌာနတာဝန်ရှိသူတွေကသတိပေးပြောဆိုလိုက်တဲ့အကြောင်းတင်ပြပေးချင်ပါတယ်။ဟုတ်ပါတယ်။အခုဆိုရင်မုတ်တုံမိုးရာသီကြီးရောက်လာပြီဖြစ်တဲ့အတွက်တချို့နေရာမှာတော့မုတ်တုံမိုးအားကောင်းလာတာရှိသလိုမိုးကြီးရေချမ်းမှုတွေဖြစ်ပေါ်နေတဲ့အတွက်မြေတွေကလည်းစိုးရိမ်မဲ့အထက်ကိုမြင့်တက်လာနေပါတယ်။စိုးရိမ်မဲ့အထက်ကိုရောက်ရှိခဲ့တဲ့ချင်းမင်းမြင့်နဲ့အေယာဝတီမြေရဲ့မြေမြင့်တက်လာနေတဲ့အနေအထားတွေကိုတော့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ်။
အရှင်းလေးနဲ့တော့ဒီဆိုရင်မှရောက်ခဲ့တဲ့ဥစ္စာနဲ့ဥလက်ရှိရောက်နေတာတော့ဒီချင်းနေတဲ့ယာရီနဲ့ဥရရှိတယ်ပေါ့နော်။လက်ရှိယာရီမိကြီးကတော့ဒီရက်တရကျော်ပေါ့နော်။ရွှေကူကတော့သူကဆိုရင်မှကိုနိုင်ငံကျော်သွားပြီးအောင်။အောက်ကဒီစကန်တွေကိုတော့ဒီသပိတ်ချင်းတို့ပန်းနေတို့စကိုင်းတို့ပြင်းမှုတို့ပေါ့နော်။ရေတက်နေတဲ့ခြေထားတွေတော့ရှိတယ်။အဲဒီဝဲဒီကျွန်တော်တို့ချင်းနေမြေမှာတော့ကျွန်တော်တို့ထောင်းမြေကတော့ဆိုရင်မှကိုသူကကျော်သွားပြီးပေါ့နော်။ကျော်သွားတဲ့နေရာမျိုးရှိတယ်။ဒီထောင်းမြေအောက်ကကလေးဝါတို့မော်လိုက်တို့ဒီမင်းကင်းတို့ပုံရွာတို့ဘာလို့နေရာတွေမှာတော့ဆိုတော့ဒီဆိုရင်မဲ့တော့ရောင်းနိုင်တဲ့ဒီဆိုင်မျိုးရှိ
အေယာဝတီမြို့ရဲ့ဆိုရင်မဲ့အထက်မြင့်တက်လာချိန်မှာအေယာဝတီတိုင်းတွင်းမှာလည်းမြို့ရဲ့မြင့်တက်လာမှုတွေနဲ့ရေကြီးရေလွှမ်းမှုမှုထန်တွေကြုံလာရနိုင်တာမို့ကျမ်းမာရေးဦးစီးဌာနဘက်ကလည်းအရေးပေါ်ကူညီကယ်ဆယ်ရေးနဲ့ရေပင်းရံရဲ့ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်နေပါတယ်လို့အေယာဝတီတိုင်းကျမ်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်အောင်ကလည်း VOE ကိုပြောပြပါတယ
်အဲမိုးရေကြီးရေရှမ်းရယ်ဒီကတော့ရေတွေညဉ့်ညမှာဆိုတော့ရေတန်ဆေးတွေလည်းကျွန်တော်တို့ပို့ထားတယ်။အန်ဒီရယ်မရှိအောင်လည်းအော်ရဲဟာပေါ့ဟန်စီကြတဲ့အော်ရဲအာလီဝါနင်းစနစ်ကိုလည်းကျွန်တော်တို့လေ့ကျင့်ထားတယ်။ပြည်တစ်ပတ်ကဟာတွေကိုကျွန်တော်တို့သင်တန်းတွေပြေထားတယ်။နောက်ဆေးရုံတွေလည်း evacuation plan ပေါ့ဘယ်လိုရှိမလဲအရေးပေါ်ရှိမှာထားမလဲ။ဒါတွေစီစဉ်ထားပါတယ်။နောက်ပြီးတော့ဒီကြည့်ရင်မွေစိုးအန်ဒီရယ်ရှိတဲ့အတွက်မွေစိတ်ဖြည့်တွေကိုအထူးစီစဉ်ထားပါတယ်။နောက်ပြီးတော့လူတွေအတွက်လည်းလက်ချက်ကတည်းကဒီဇိုင်းလုံးဖြတ်ထားပါတယ်။ဟုတ်ကဲ့။
ဒီလိုဆိုရင်မအထက်မြေရှမ်းမှုတွေဖြစ်လာနိုင်တဲ့အတွက်မြေကမ်းတပင်းတွေပြည်သူတွေရောရေလွှမ်းမှုမှုထံကိုခံခဲ့ရဘူးတဲ့ပြည်သူတွေအနေနဲ့မိုးလေဝသသတင်းတွေကိုစဉ်ဆမပြတ်နားဆွင့်ထားကြဖို့မိုးစလညွှန်ကြားမှုချုပ်ကသတိပေးပါဗျ။အဲ
ဒါကြောင့်လို့ဒီမြေကမ်းတပင်းမှာရှိတဲ့ပြည်သူတွေအနေနဲ့ဒီလိုမျိုးငိုကောင်းလာပြီဆိုရင်ကျွန်တော်ကဒီမြေတွေရုပ်ရည်မြင့်တဲ့လာနိုင်တာတို့ပြည်ရဲ့ကြီးတာတို့ကျွန်တော်ပြည်ရဲ့နေရီရှိနေတဲ့ကြောင့်ဒီနေ့စဉ်ပေါ့နော်ဒီထုတ်ပြန်နေတဲ့မြေအခြေအနေသတင်းတွေကိုကြည့်ရှုပြီးတော့မှဒီနေ့ပတ်သက်ပြီးတော့ BN နဲ့ရှင်းလာနိုင်လို့ BN နဲ့ရှင်းလာနိုင်တဲ့အခြေအနေမျိုးရှိရဆိုရင်တော့ BN နဲ့ကိနေတရားရှိကိုစစ်တပ်ကရွှေပြောင်းနေဆိုင်တယ်ပါတယ်။ဒီကတော့ဒီကာလကိုဗစ်ဖြစ်နေတဲ့ကာလပေါ့နော်ကိုဗစ်ဖြစ်နေတဲ့ကာလရှိတဲ့ညတော့ဒီရေပီးရင်ဟုတ်တော့ကျွန်တော်တို့ကျန်းမာရေးဆိုင်ရာကိုဗစ် -19 နဲ့ပတ်သက်တဲ့ကျန်းမာရေးဝန်ထမ်းတွေကလည်းညွှန်ညွှန်တဲ့အတိုင်း အဲ့နာဆောင်ရမ်းတယ်မှာလေတဆိုင်ရာအတိုင်းလေးလာကြီးပြီးရေဘောညွန်နယ်လေးတိုင်းမှာသွားပြီးရနေကောင်ကြီးဖွဲ့ရည်ရဲ့လက်ညွန့်ချက်လေးညွန်ကြားချက်လေးတိုင်းအဲ့နာဆောင်ရမ်းတယ်လို့ကျွန်တော်လည်းအကြံပြုလိုပါတယ်ဟုတ်ကဲ့
အထူးသဖြင့်မြေရေကတဟုန်လို့ကြီးပြီးမြေကဘာပြိုကျတာပြီးလူတွေရက်ွက်တွေတဲ့အထိရွေလက်မှုတွေကျုံလာရရင်ရေကင်းရေတာစနစ်တွေတက်ဆိုင်ရာကစီမံပေးနေတယ်လို့ဒေသခံပြည်သူတွေဘက်ကလည်းသတိဝရိယထားစောင့်ကြည့်ကြဖို့လိုတယ်လို့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကအကြံပေးပါတယ်
။အများကဒီလိုမိုးရင်းမှာတော့အများကမြေရေကြီးတဟုန်လို့ရှိကြတယ်မြေရေပို့ဆိုတာကတော့ flash flood ဆိုတာပေါ့ရုပ်တရက်ရေကြီးခြင်းပေါ့ကောင်းကြရေးကြလာပြီးတော့ရုပ်တရက်တော့အကုန်လုံးမျောပါသွားတာတွေရှိပါတယ်ရေကင်းဆောင်တဲ့အကျင့်လေးကိုဝါသူလာသားတွေရေကင်းဆောင်ပြီးတော့ရေကင်းတက်လာပြီးဆိုချက်ချင်းကိုပဲဒီကြီးရဟာကိုအများကြီးကြုံရတဲ့ပြည်သူတိုင်းနေနေတာရောသတ်တို့တိုင်းနေရောနေနေတာရောတိုးတင်းပြင်းပြင်းပြီးတော့မှဘယ်လိုရှိတာတွေကိုဖြည့်မလဲဆိုတာလေစည်းထားမယ်နောက်စားဖို့တောက်ဖို့လည်းစည်းထားမယ်ကျမတွေတို့လည်းပဲလိုအပ်တဲ့ပစ္စည်းစားတွေတောင်းထားပါမယ
်လက်တလုံးမှာတော့ကချင်ပြည်နယ်မြစ်ကြီးများမှာအေရဝတီမြို့တစ်လျှောက်မြစ်ရေမြင့်တက်လာနိုင်လို့မြန်မာပြည်ဒေသပြည်သူတွေရေလွှမ်းမှုမခံရအောင်ကချင်ပြည်နယ်ဝင်ကြီးချုပ်ကိုရိုင်ဦးစီးပြီးမြကဘာရေဒိနေရတဲ့ရေတားတာပေါင်းနေနောက်ရေတကားတိဆောက်ရေးတွေကိုဒီကနေ့ကွင်းဆေးဆောင်ရွက်နေပါတယ်လက်ရှိမိုးလေဝသအခြေအနေမှာတော့ဘင်္ဂလားဒေသရောဘတ်မှာမုတ်တုံလီအားအတင်းတင်းရှိနေပြီးကချင်ပြည်နယ်ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတွေမှာမိုးကြီးနိုင်တယ်လို့ AR တနင်္လာရီစတဲ့ကြံတိုင်းနယ်ပြည်နယ်တွေမှာလည်းမိုးထစ်ချုံရွာနိုင်တယ်လို့မိုးစလကသတိပေးထားပါတယ်အခုဆိုရင်တော့အိန္ဒိယတရုတ်ဘင်္ဂလားဒေ့ရှ်စပါဝေအာရှဒေသနိုင်ငံတို့မှာရေပေးရနေရကစိုးရိမ်စရာကြုံရတာပေါ့အချို့တင်ပြဆင်မှုတွေနဲ့ဆောင်ရွက်နေချိန်လေးဖြစ်ပါတယ်ရှင်ကျမစုမွန်ပ
ါဒီလိုရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။မလေးရှားနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေကကိုဗစ်ကာလအတွင်းအဆုံးစီရင်သူပိုတိုးလာတဲ့အကြောင်းပြောပြပါမယ်။ကျမအေးအေးမှာပါ။မလေးရှားနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းမြန်မာရွှေပြောင်းလုပ်သမားတွေမိမိကိုယ်ကိုအဆုံးစီရင်မှုတွေခက်ခဲဖြစ်ဖြစ်လာတာပါ။တလကျော်အတွင်းမှာစက်တမှုရှိသွားပြီဖြစ်ကြောင်းမလေးရှားနိုင်ငံမြန်မာတန်ယုံကအလုပ်သမားတန်အရာရှိဦးအောင်စောမင်းကအခုလိုပြောပြပါတယ်။
စက်တရောက်တယ်ဟိုမျိုးဟိုမှာကဟိုအမှုကနှစ်ခုဖြစ်သွားတာကိုစိတ်ပူစီမှုတွေပါတာပေါ့နော်ပါတာပေါ့ဟုတ်စက်တမှုပေါ့ဟုတ်တရားဝင်နှစ်ယောက်ဒီကျင်းတော့ဒီကျင်းတော့မှတ်နာကြရင်စိတ်တကြန့်ခိုင်နေမှာဖြစ်နေမယ်ဒီနေ့သလောင်းကိုကြီးဆောင်ဝင်လေးတကြုံမယ်နောက်နေ့ဂျိုဟိုပရာဟိုက်အဖွဲ့ဟိုဟာနောက်တမှုတကြုံမယ်လို့
ဆက်တရောက်မြောက်မိမိကိုယ်ကိုအဆုံးစီရင်သူကတော့ဘကိုးတိုင်းကဖြစ်ပြီးသူကတော့မလေးရှားနိုင်ငံဂျိုဟိုမြို့မှာတရားဝင်အလုပ်လုပ်နေသူဖြစ်ပါတယ်ဇူလိုင်လ17ရက်နေ့ကဆက်တရောက်မြောက်အဆုံးစီရင်သူရဲ့ဇာပနကိုမလေးရှားရောက်မြန်မာလူမှုကူညီရေးအသင်းနဲ့ဂျိုဟိုမျိုးကပရာဟိတအဖွဲ့ရေစုပေါင်းပြီးကူညီလှုပ်ဆောင်ခဲ့ကြတာပါမလေးရှားမှာမြန်မာလူသမားတွေအခက်အခဲကြုံတဲ့အခါမှာမလေးရှားရောက်လူသမားတန်ရာရှိတွေကတော့တက်ဆိုင်ရာပရာဟိတအဖွဲ့တွေနဲ့ချိတ်ဆက်ပြီးကူညီဆောင်ရွက်မှုတွေရှိပေမဲ့မြန်မာလူသမားတွေတိတ်ဆုံးတဲ့အခါမှာကွာလာလမ်ပူမြို့မှာရှိတဲ့မြန်မာတန်ယုံကြီးကနေရုံးစာထုတ်ပေးဖို့အတွက်ကြံ့ကြံ့မှုတွေရှိတာကြောင့်နေမျိုးတွေကနေလာတဲ့ပရာဟိတအဖွဲ့တွေအတွက်အခက်အခဲကြုံရကြောင်းဂျိုဟိုမျိုးကထွန်းတစ္ဆာပရာဟိတအဖွဲ့ရဲ့ဥက္ကဋ္ဌဦးထွန်းထွန်းကတော့အခုလိုပြောပြပါရစေ။
ကျွန်တော်တို့အနေနဲ့ကြုံရတာကတော့တန်ယုံကိုသွားပြီးတော့ထုတ်ရတဲ့အပိုင်းပေါ့နော်။ဒီလူတွေလို့ထုတ်ရပြီးရေးဆိုလို့ရှိရင်တော့တော့ဒီပရာဟိတအတင်းနိုင်ဒီမတင်နေနဲ့သွားပြီးတော့ထုတ်တယ်။ထုတ်တဲ့အခါမှာသူတို့ကဆိုးရွားဆူဆူနဲ့မပေးဘူးဗျာ။သူတယောက်တေဆုံးတဲ့ဟာကိုတေဆုံးပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့အနေနဲ့ကတော့သူ့ရဲ့ရုံတော့ပေါ့ပေါ့မမောပြိုပေးဖို့ဝယ်ကြည့်တယ်။တဲ့တို့တို့ရဲ့မိသားစုတွေလည်းပဲအဲခုနကလိုစိတ်မချမ်းမွေးပဲဖြစ်ပြမယ်လို့ဟိုဆွေးဆွေးတူတူနဲ့ကိစ္စကိုဆွေးဆွေးတူတူနဲ့ပြီးသွားတယ်ဆိုရင်အဆင်ပြေတာပေါ့ကွာ။ဟိုဂျိုးကလို့ရတယ်ဆိုလို့ရှိရင်သွားရတာက၄နိုင်လောက်ကန်းစီရတယ်။၄နိုင်လောက်ကန်းစီပြီးတော့သွားရတယ်။ဟိုမှာရတဲ့ကဘယ်နဲ့ချင်းနိုင်လောက်ရောက်တယ်။ဒါပေမဲ့ရောက်တဲ့ဆာကျွန်တော်စတင်ထားတယ်ကြောင်းကြတာတယ်။အဲဒီအဲ့ဒီစာဒီသူတို့ကပြုလုပ်ချက်စာဒီနေ့နေ့6နိုင်လောက်မှပေးတယ်။ဒါမျိုးတွေရှိတယ်ကောင်းတယ်ဆိုမဲ့ပုံမှန်နိုင်ငံကျွန်တော်ကကြာခင်ပိုင်းနှစ်နာရီလောက်ကိုကွာလာလမ်းကိုဆင်းရတယ်။ဒီကောင်ကမနက်ခင်းကိုခုနနာရီဝန်းကျင်လောက်ကိုသွားရတယ်။ဆင်းရတဲ့လောက်ကျတော့ကတ်ချက်ဖြစ်သွားပြီဆိုတဲ့အခါကျတော့ဆော့ဆော့လေးသွားရတာပေါ့ဗျာ။ပတ်ကနေပြီးတော့ တော့ထုတ်ပြီးတဲ့ခါကျညနေ6နာရီကျော်မှာအဲ့ဒီ6နာရီကျော်မှာဆက်လာကြရတဲ့ခါကျတော့ခေါ်လာမှုမှာအဲကျွန်တော်ကလည်းလုပ်ပြနေတဲ့ခြေကိုလည်းကားရအောင်ပြစ်ပြီးတော့လိုးပါလို့ပြန်ရတဲ့ခြေကိုလို့ရှိရင်ည7နာရီဆက်မှပြန်ရောက်ပြီအဓိကဟိုမနက်ရင်ပိုင်းရောက်တယ်ကစတင်ထားတယ်7နာရီလောက်ထုတ်ပြီးလိုက်တဲ့ဆိုရင်တို့လည်းညနေနေမဆောင်ခင်မှာပုံပြကိုပြန်ရောက်ပြီ
အခုဆိုရင်ဂျိုဟိုမြို့မှာတော့မိမိကိုယ်ကိုအဆုံးစီရင်တဲ့မြန်မာနိုင်ငံသား3ဦးထိရှိလာပါတယ်။မလေးရှားနိုင်ငံမှာမြန်မာရွှေတောင်းအလုပ်သမား9သိန်းခွဲကျော်အလုပ်လုပ်ကင်နေပြီးတရားဝင်နေထိုင်အလုပ်လုပ်ကင်ခွင့်မရှိသူ2သိန်းခွဲလောက်ရှိမယ်လို့လည်းခန့်မှန်းထားပါတယ်။ကယောဂကြုံနေရတဲ့မလေးရှားနိုင်ငံမှာလုပ်ငန်းတွေအတော်များများရပ်နားထိုင်ရတဲ့အတွက်မြန်မာအလုပ်သမားအများအပြားအလုပ်လက်မဲ့ဖြစ်နေရသလိုတရားမဝင်နေထိုင်သူတွေကိုဖမ်းဆီးမှုတွေလည်းရင်ဆိုင်နေရချိန်မှာကိုယ့်ကိုယ်ကိုအဆုံးစီရင်တဲ့သတင်းတွေလည်းထွက်ပေါ်လာနေတာပါလက်တလုံးမှာတော့တရားဝင်နေထိုင်ခွင့်အထောက်အထားမရှိသူမြန်မာနိုင်ငံသားတွေကနေရပြန်လို့ကြောင်းစီရင်ပေးထားသူ 9,000 ကျော်လောက်ရှိတယ်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်တရားမဝင်မြန်မာတွေနေရပြန်ရေးကတော့လုံးလုံးစဲတော့မလေးရှားအာဏာပိုင်တွေနဲ့ညှိနှိုင်းနေသေးပဲလို့ဆိုပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့စာနေပါဒီတစ်ပတ်မှာတော့ချင်းညီစီမံကိန်းကြောင့်ဖြစ်စီလာများထိခိုက်မှုတွေကြုံတွေ့နေရတဲ့ဒေသခံတွေရဲ့အကြောင်းကိုတင်ဆက်ပေးသွားမှာပါ
ရာဒီကလည်းဒီကတော့ဒီစီရင်လာတော့ဒီစီရင်တော့ရည်ရွယ်ချက်ကိုလည်းတော့မှားတယ်။ဒီတော့လောဝအိုက်ကကလက်တယ်ရမရှိတာဖြစ်ပါလေ။ဒီရွာလေးမှာရှိတဲ့ရေတို့တွေပေါ့အခု10တောင်လောက်15လောက်ရှိတဲ့ရေတို့တွေမှာကြာအခုလုံးရေတို့တွေအခုလုံးရေကန့်သွားတာ။ဒီလျာမရှိပါဘူးလို့လေးစွာတော့တာမန်တခါတည်းပြဇာအနေလို့ရေစပြားစပြားတွေကိုရှိတယ်လို့ပြောတယ်။ဒီမိုးတုတ်တွေကဟိုပြည့်စုံရတာပေါ့လေ။ခဏလည်းတန်ကြီးပြတ်တယ်လို့တို့ဟိုခေတ်ကအဲ့လိုမဟုတ်ဘူး
။ဒုံတော့ရွာသားဦးမြဆိုင်ကပြောပြခဲ့တာပါ။သူကသူတို့ညာနာမှာရှိတဲ့စပယ်တောင်နဲ့ဈေးစင်တောင်မှာဂျန်စီကုမ္ပဏီကလက်ရှိလုပ်ကိုင်နေတဲ့ဈေးညီစီမံကိန်းကြောင့်ဖြတ်စည်းလာတဲ့တဘာဝပတ်ဝန်းကျင်ရဲ့ရိုက်ခတ်မှုတွေအကြောင်းကိုပြောပြခဲ့တာပါဒီကောင်မကိုမုံရခေဆက်မှဒင်းတော်အီအီမွန်ကရေးသားထားပြီး TCA ကဆက်လက်တင်ဆက်ပေးသွားမှာပ
ါဒုံလုံးရွာကမွန်နေ့ချင်းနေ့အနောက်ဘက်ကစနေညို့နယ်တွေကစပယ်တောင်ဈေးစင်တောင်ဈေးညီစီမံကိန်းကရွာတူတာဖြစ်ပါတယ်ဒုံတော့အုပ်စုတစ်ခုထဲမှာပဲစီမံကိန်းအတွက်ရေကာပေါင်း3000ကျော်ကျော်ချင်းမြရပဲတင်စီခံရပါတယ်။ဒုံတော့ရွာလိုပဲမြေသိမ်းခံရတဲ့ရွာတွေကတရွာဖြစ်တဲ့ကံကွင်းရွာဆိုရင်လည်းတောက်ရအခက်ခဲရှိတဲ့အတွက်ရေရည်စီမံကိန်းရဖို့မြမချန်စီကျင်းနီကုမ္ပဏီကိုဆန္ဒပြတောင်းဆိုခဲ့ကြပါသေးတယ်။ဒေသခံတွေကသူတို့သုံးဆွဲနေတဲ့ရမချောင်းရည်နဲ့အိမ်လွင်းရည်တွေအရေးသွေးကြဆန်းလာတာကိုသတိထားမိလာကြလို့တန့်စင်ပြတဲ့မြေရည်နဲ့ရေတန့်ကိုလိုချင်ကြတာပါ။စီမံကိန်းအနီးအနားကရွာချုပ်မှာအိမ်အမိုးသွစ်တွေတန်ကြီးတက်လွယ်ပါတယ်။ဒါစီမံကိန်းကလာတဲ့လေတုမတန့်ရှင်းတာကြောင့်လို့ရွာသားတွေကယူဆကြပါတယ်။ကျွန်တော်တို့အနေနဲ့ချင်းကြီးစီမံကိန်းစတင်ခဲ့တဲ့ကအုပ်ချုပ်ရမှုဖြစ်တာဝန်ယူခဲ့မှုတဲ့အခုချိန်မှာအသက်60ရွယ်ရှိနေပြီဖြစ်တဲ့ဦးမြတ်တန်းနဲ့စကားပြောဖြစ်ခဲ့ပါတယ်
။ဒီရာဒီတို့ကလည်းအဲ့ဒီကတော့ခုနှစ်ပြည့်ငါးလောက်ဆစ်ဆယ်လောက်တော့ရာဒီကောင်းတယ်တော့မှလည်းအဲ့ကကျတော့လောဝအိုက်ကပါစစ်တယ်မရှိတော့ဖြစ်ပါလေ။တို့ရွာတွေမှာရှိတဲ့ရေတွန်းတွေပေါ့ဟို10တောင်လောက်15လောက်ရှိတဲ့ရေတွန်းတွေမှာအကုန်လုံးရေတွန်းတွေအကုန်လုံးရေကန့်သွားတာ။ဒီလျာမကြည့်ပါဘူးတို့လေဆွာတော့တာမန်တခါလေးကပဇာအနံလို့ယူသူပြသူပြတွေကိုကြည့်တယ်ရောကြည့်တယ်အိမ်မိုးတို့တွေကဟိုပစ္စည်းတွေတာပေါ့လေခဏလည်းတန်ကြီးကျက်တယ်လို့တို့ဟိုခိတ်ကအဲ့လိုမဟုတ်ဘူးအိမ်မိုးတို့တွေဆိုရင်တော့လို့နေကဆင်းနေတော့ဆိုရောင်ပြောင်းပြီးတခါလေးလည်းပေါက်ကုန်တာပေါ့
စပယ်တောင်ချင်းစံအောင်ချင်းနီစီမကိန်းဟာစမပင်နဲ့ဆလင်းကြီးမြို့နယ်ကချင်းရွာဆယ်ရွာဝင်းကျင်ကနေမြေအကပေါင်း6000ငန်းကိုရောင်ချင်းမပေးပဲစီမံကိန်းကြီးဖြစ်အကောင့်ထဲပေါ်လုတ်ကင်နေတာဖြစ်ပါတယ်အဲ့ဒီစီးပွားဖြစ်ချင်းနီထုတ်လုပ်တဲ့လုပ်ငန်းကို1984ခုနှစ်မှာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်ယူဂိုစလာဗီးယားနိုင်ငံကနေနည်းပညာနဲ့ကိရိယာတွေဝယ်ယူပြီးမြန်မာတပ်ထုတွေကလုပ်ကင်ခဲ့ပါတယ်။ဒါပေမဲ့စီးပွားရေးအကျိုးမြတ်မရတဲ့အတွက်1998ခုနှစ်မှာလုပ်ငန်းရပ်ဆိုင်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့တမရော့ဆိုရလက်ထက်မှာကနေဒါနိုင်ငံကအိုင်ဘင်ဟိုးကုမ္ပဏီနဲ့ပူးပေါင်းပြီးဓာတ်တပ်ထုတူဖော်ရေးလုပ်ငန်းတွေကိုဆက်လက်လုပ်ကင်ခဲ့ပါတယ်။2010ခုနှစ်တမရော့ဦးသိန်းစိန်လက်ထက်ကစပြီးလက်ရှိအချိန်ကြီးတော့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့ပြုံးနိုင်ငံကရန်စီကုမ္ပဏီတို့ကစပယ်တောင်ချင်းစံတောင်ချင်းနီတူဖို့ရေးလုပ်ငန်းကိုလုပ်ကင်နေတာဖြစ်ပါတယ်။စပယ်တောင်ကအခုဆိုခြိုင်ဝန်းအဖြစ်သာရှိပါတော့တယ်။ချင်းနီထုတ်လုပ်တဲ့လုပ်ငန်းလက်ပတ်နေတာကလည်းနှစ်ပေါင်း30ကျော်ရှိလာပါပြီ။လက်ရှိချိန်မှာတော့ချင်းနီထုတ်လုပ်ရေးစီမံကိန်းကြောင့်ဒေသခံတွေဟာအရင်နဲ့မတူတဲ့ရာသီဥတုနဲ့ကြုံတွေ့လာကြရပါတယ်။ရေချင်းမြစ်တွေ တဆင်းတဲ့လူနဲ့သူတို့အသက်မိုးဝမ်းကြောင်းအတွက်အားထားရနေတယ်လို့ဆုံးရှုံးကြရပါတယ်။ချင်းနီစီမံကိန်းကဒေသခံတွေဟာလယ်ယာဉ်တွေကိုဆုံးရှုံးကျင်းတာပေါ့ပဲ။တဘာဝပတ်ဝန်းကျင်ကောင်းကိုပါလက်လွတ်လိုက်ရတာဖြစ်ပါတယ်။ဒေသဖို့ခုလိုဆုံးရှုံးမှုတွေရှိပေမဲ့အလုပ်ကိုင်ခွန်နှန်းကတော့ကျေနပ်ရလောက်အောင်ထိမရှိပါဘူး။လက်ဘရောင်းတောင်စီရင်ခါစာစုံစမ်းစစ်ဆေးရေးအဖွဲ့ဝင်ဦးဖို့တန်းက
အလုပ်ကိုင်ခွန်နှန်းကတို့ကကျွန်တော်တို့ငါကိုရှေ့တော့လက်ထက်ကလူတွေရဲ့ခန့်ငယ်ရောအဲ့ဒီလူတွေရဲ့သားသမီးကိုဆက်ခန့်နေကြတော့ကျွန်တော်တို့နေရာဆုံးရှုံးတဲ့လူတွေနေနေနေဟိုဟာခန့်ငယ်ကိုအလုပ်ခွန်လာမရရှိခဲ့ကြဘူးပေါ့ဗျာအစီအစဉ်ကလည်းမှာကတော့ကျွန်တော်တို့ဟိုကျွန်တော်ကပြင်ဆင်ရသွားပြီကျွန်တော်နေရာဟိုအစားထိုးပေးဖို့ဆိုရည်ဒီစားကန်တွေကပါဖို့ပါပေါ့ဗျာဆိုတော့သူကပညာရှင်ပညာနဲ့ရှင်လိုက်တယ်ကကျွန်တော်တို့ဒီစားကန်တွေကအဲ့ဒီရေချင်းနေတဲ့ကကြတော့မရရှိကြဘူးလို့အဲ့လိုပဲတုံးတက်လို့ရတာပေါ့
ဒီမှာငင်းငန်းတဲ့စာမောင်းလို့ကိုပဲပညာရေးချင်းနဲ့ကန့်တက်ဖုံးနေလို့ဒေတာခံလို့လို့ရဖို့ခရင်နေတယ်လို့ဆိုပါတယ်အလုတ်ကန်ခံထားမှုနဲ့ပတ်သက်ပြီးကုမ္ပဏီရဲ့တာဝန်ရှိသူတောင်ရန်ဖိကိုဆက်သွယ်လေးနဲ့ကြည့်ရမှာတော
့လုပ်ငန်းခွင်ဒီလောက်ပဲပေါ်တဲ့ခါကြတော့ကျွန်တော်တို့ကလာလျှောက်တဲ့လူများတဲ့ခါကြတော့ကျွန်တော်တို့ကအတဏ္ဍာန်ဆုံးပေါ်ပြာဒေတာခံတဲ့ဟိုလုပ်ငန်းပေါ်လို့ရှိရင်လုပ်ငန်းခွင်ပေါ်လို့ရှိရင်ဟိုအတက်ခံတဲ့ကျွန်တော်ဦးစားပေးတယ်။ဟိုရန်စီကြတော့ဟိုအလီစီမံကိန်းအဟောင်းဝန်ထမ်းတွေတော်တော်များများအပြည့်ပြည့်စုံစုံနဲ့ခံထားတာရှိတယ်။ဒါကြောင့်မလို့လုပ်ငန်းခွင်ပေါ်လာမှပဲကျွန်တော်ကထပြီးတော့ဟိုခံထားလို့ရတယ်။တကယ်တမ်းကျွန်တော်နောက်ပိုင်းဟိုအဲ့လိုအခွင့်အရေးထားရှိလို့ရှိရင်လည်းကျွန်တော်ကဒီဟိုဒေတာခံကူပဲကျွန်တော်ဦးစားပေးပြီးတော့ထပ်ခံမှာဖမ်း။ဒါလည်းဟိုဒီကဟိုအလုံးမရတဲ့ခါကြတော့သူကအတဏ္ဍာန်ဆုံးကပညာဥပညာရဲ့ပညာရရှိရဲ့ပေါ့နော်။ဟိုကအတဏ္ဍာန်မှင့်တင်ပေးပါ။အဲလိုမျိုးတွေစူးစမ်းပေးပါ။ပြီးရင်သူတို့ဟာတရားဟိုအခွင့်ရပေါ်လာလို့ရှိရင်လည်းကျွန်တော်တို့ကဟိုတရားဦးစားပေးပြီးတော့ခံပေးပါမယ်လို့ပြောလို့ရပါတယ
်။2012ခုနှစ်နိုဝင်ဘာလမှာကျင်းပတဲ့ပြည်သူ့တော်စုမှတင်ဆောင်ခဲ့တဲ့အရေးကြီးဆုံးတဲ့ပတ်သက်လို့စနေညမျိုးနဲ့လက်ဘောင်းတော်ချင်းနီစီမံကိန်းနဲ့ဆက်လင်းပြီးချင်းနီမိုင်ဆက်လက်ဆောင်ရွက်ခြင်းတင့်မတင့်စုံစမ်းစစ်ဆေးရေးအတွက်ကော်မရှင်ကိုနိုင်ငံတော်သမ္မတရုံးကဖွဲ့စည်းပေးခဲ့ပါတယ်။အဲ့ဒီကော်မရှင်မှာဥက္ကဋ္ဌဖြစ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကဦးဆောင်ခဲ့တာဖြစ်ပြီးကော်မရှင်ရဲ့အစီရင်ခံစာကို2013ခုနှစ်မလမှာတင်သွင်းခဲ့ပါတယ်။အစီရင်ခံစာမှာတော့စီမံကိန်းသိမ်းဆည်းကမြေတွေအတွက်နေရာထောက်ပံ့ခြင်းကြိုချေးပေးဖို့ခြေရာတွေရေကောင်းရေတန့်ရရှိအောင်ဆောင်ရွက်ပေးဖို့နဲ့ဒေသခံတွေရဲ့အလုပ်ကိုင်ခွင့်လန်းတွေကိုလုပ်ဆောင်ပေးဖို့ဆိုတဲ့အချက်ပြပေါ်လာပါတယ်။ဒါပေမဲ့ဒီအစိုးရနဲ့တက်မှာမြေတင်ကောင်တယ်ပေါ်မှုဘာမှမရှိတဲ့လို့ဖြစ်နေတယ်လို့ကော်မရှင်အဖွဲ့ဝင်ဥပ္ပတန်းကပြောပါတယ်။သူက
ကောင်တယ်ပေါ်မှုကတော့ဒီအစိုးရနဲ့တက်မှာဘာမှကိုမလုပ်တဲ့သဘောရယ်။ဒီ၆ပါးကြီးတော့ပေးမယ်တော့ပေါ့ဗျာ။ဒါပေမဲ့တိုင်းဒေသကြီးအစိုးရလည်းအလုံးမလုပ်တော့ဟုတ်ကဲ့လူတွေရဲ့မျက်နှာမှုဆုံးရှုံးမှုကိုတော့မခံစားရတာပေါ့
။စပရောင်ကျေးဇူးတော်မြန်မာရောင်ကျေးပေးရဲ့ရေကော်မတီဖွဲ့ထားပြီးအဲ့ဒီအဖွဲ့မှာတိုင်းဒေသကြီးအစိုးရဖွဲ့လက်ဆဲဝန်ကြီးဦးကိုင်ဆံမောင်ကဥက္ကဋ္ဌဖြစ်ပါတယ်အစိုးရလက်နေတာကာလအတွင်းမှာစီမံကိန်းအသုံးပြုပြီးနေရာကိုရောချေးပေးဖို့ကုမ္ပဏီနဲ့ဒေသခံကညှိနှိုင်းမှုတွေမှာပြည်လည်မှုတစ်ခုမှမရခဲ့ပါဘူးဒီလိုမပြည်လည်သေးတဲ့အကြောင်းနဲ့ပတ်သက်လို့ဝန်ကြီးဦးကိုင်ဆံမောင်က
တုံ့နေတာပဲဟိုသူဘာမှမေရအကောင့်တော့ဘာမှမရတာဘယ်လိုတုံးလဲချင်းပြောလို့မရအောင်ဖြစ်နေတာ
ရန်စီကုမ္ပဏီရဲ့ရန်ကုန်ရုံးတာဝန်ခံတောင်ရန်ဖြီးကတော့ဒေတာခံတွေရဲ့ဆုံရှုံမှုအတွက်ကုမ္ပဏီဘက်ကရောချေးပေးရမယ်ဆိုတဲ့အပေါ်မှာသူက
ရန်စီအားကြတော့အရင်ကဟောလဲဟော MICCL ဖြည့်တော့ကလေ iPhone 4ဖြည့်တော့ကသူတို့အကုန်လုံးယူထားကြည့်တာဟိုရန်စီကဟိုလက်ရှိတာဝန်မဟုတ်ပါဘူ
းဥပဒေကတော့အစီရင်ခံစာထဲကအတိုင်းအကောင့်ထဲပို့ပေးရင်ဒေတာခံတွေရဲ့လက်နာမှုကိုကာမိမယ်လို့ဆိုပါတယ
်ဆက်စားတဲ့ကြောင်ရမယ်ဆိုရင်တော့ဒေတာခံတွေရဲ့လက်နာမှုဆုံရှုံးနေတာပဲဒါတွေကိုဟိုခံရရပါဘောဗျာ
ဆိုရှယ်လူကဆိုရှယ်လိုက်ပြီးဖြစ်ပေမဲ့မျက်နှာမှုတွေဘသူမှတာဝန်တကယ်ရှိနေတာလဲဘသူကတာဝန်ယူမှလဲဘာလို့များဖြတ်ဆိုဆိုရအောင်လဲဆိုတဲ့မျိုးများစွာရှိနေစေပါဦးတင့်အောင်စုကတော့ကံဝင်ရတာတူဖြစ်ပြီးမြန်မာနိုင်ငံပွင့်လင်းမြင့်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မာမိတ်အဖွဲ့မာတာအဖွဲ့ဝင်ဖြစ်ပါတယ်သူကလက်ရှိနေပြည်တော်နဲ့ပတ်သက်ပြီ
းအဓိကတော့ဒီနေရာကိစ္စပါမယ်နောက်သဘောပုံညာနဲ့ပတ်သက်ပြီးတော့တို့လက်ရှိတို့ကြောင့်မို့ဟိုရေရောက်ရေပြည်စည်းတာတွေလုပ်ပြင်တမ်းမယ်နောက်တစ်ခုကဒီပြောမဆိုရင်တော့ဒီတစ်ပင်တွေဘာတွေပြန်ဆိုင်ရင်တမ်းမယ်ဥစ္စာကတူတောင်ဖြူတာတစ်ပင်တွေဒါခုတ်လဲပြီးတော့တောင်တာဖြူတာဒီတစ်ပင်ဆိုင်တာတပင်မှတွေ့ရဘူးဒေတာမှာ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့
ချိန်နဲ့မယ်လို့ဒုသံဖွဲ့သားတွေကပြောနေမိပါတယ်။ဒီစီစဉ်မှုတင်ဆက်ပေးခဲ့တာကတော့မူရကိစ္စမှသတင်းတော့အေးမော TPA ဒုသံမှအေးအောင်ဇာနီနဲ့ဒန်ချင်းချုပ်ဖြစ်ပါတယ်။ဒုသံဘက်စင်အတန်းမဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒုသံရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့မျိုးကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းတနင်္လာနေ့9နာရီကနေ10နာရီအတွင်းနဲ့တနင်္လာနေ့နေ့6နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တာယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ FDC ကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Hiron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တင်မှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့ဖြစ်ပါစေရှင်။တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာCOVID-19 ကာယရောဂါအခြေအနေကြောင့်မလို့ပုံမှန်ထုတ်လွှင့်နေကြတဲ့လီလိုက်အစီအစဉ်ညမှာစနေနေ့ညစနေကအစီအစဉ်ကိုစတင်တင်ဆက်ပြသွားမှာဖြစ်ပါတယ်။အတန်ဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါနဲ့ကချင်ငင်းငယ်လှူရှားသူစိုင်းနုပန်တို့နဲ့ဆွေးနွေးထားတာဖြစ်ပါတယ်။ကျွန်တော်ကသားညူဦးပါ။ဆောင်းသားတို့အတန်ဖွဲ့အနေနဲ့ကဒီနေ့တွင်အဲ့ဒီအစိုးရလက်ထက်မှာလူလတ်စွာပြောဆိုခွင့်လူလတ်စွာဖော်ထုတ်ခွင့်နဲ့ပတ်သက်လို့အခြေအနေတွေကိုနှစ်ချုပ်တင်ပြထားတာရှိပါတယ်ခင်ဗျာအဲ့တော့ဒီနေရာမှာကျွန်တော်တွေ့ရတာကအရေးယူမှုတွေတော်များများတွေ့ရပါတယ်အဲ့တော့အခုအဲ့ဒီအစိုးရလက်ထက်မှာဒီလူလတ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့အရေးယူတဲ့ပုံစံတွေမှာဘယ်လိုပုံမှန်တွေနဲ့အဓိကထားပြီးတော့ဘယ်လိုဥပဒေနဲ့ရေးယူတာများပါလဲကိုဆောင်ကအဲ့ဒါလေးအရင်ဖြေပြပါခင်ဗျာ
ဒီကျွန်တော်တို့၄နှစ်အတွင်းပေါ့၄နှစ်ဆိုတာကဒီအစိုးရဆောက်ခဲ့တဲ့2016ခုနှစ်ဧပြီလ1ရက်နေ့နေပြီးတော့အခု2020ခုနှစ်မတ်လ30တရက်နေ့အထိကျွန်တော်တို့အကြံဉာဏ်ပြတ်ထားတာပေါ့နော်ဆိုတော့အဲ့၄နှစ်အတွင်းမှာအစိုးရကနေပြီးတော့ဒီလွတ်လပ်စွာထုတ်ပြောဆိုခွင့်ကိုကန့်သက်ချိုးဖောက်ပြီးတော့တရားစွဲဆိုခဲ့တဲ့အမှုပေါင်းက900ကျော်ရှိပြီးတော့လူပုဂ္ဂိုလ် 1000 ကျော်ဟာအမှုရင်ဆိုင်ခဲ့ရတာရှိတယ်အဲ့ဒီထက်မှဒီအစိုးရအတုံးအများဆုံးပေါ့နော်ဒီအတုံးအများဆုံးဥပဒေကတော့ဒီဆက်တွေဥပဒေဖြစ်တယ်ပေါ့နော်ဆက်တွေဥပဒေနောက်ပိုင်းမှာမှဒီနောက်ဆုံး၄နှစ်မြောက်မှာပေါ့နော်စတုထနှစ်မှာမှဒီအစိုးရတော့တက်မလို့ဘက်ကောမြင်းမြင်းဆင်းဆင်းတုံးလာတဲ့ပုံမှားနှစ်ခုရှိပါအဲ့ဒါက905ကကြီးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေဖြစ်ပါဆိုတော့ဒီအဲ့နောက်ဆုံးစတုထနှစ်အပိုင်းမှာဒီ905ကကြီးနဲ့ရှင်းလင်းရှိရာတွေ့တယ်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ရှင်းမှုရှိရာတွေ့တယ်ပေါ့ဆိုတော့ဒါဒီနှစ်ခုကတော့ဒီနောက်ပိုင်းနှစ်မှာမှအတုံးအများဆုံးပုံမှန်တစ်ခုအနေနဲ့ထပ်တက်လာတာဖြစ်တယ်ပေါ့ဆိုတော့အခြားသောနည်းလမ်းအနေနဲ့လည်းဒီတရားစွဲဆိုတဲ့ကိစ္စတွေအများကြီးရှိတာကိုလည်းကျွန်တော်တို့ကတွေ့ရပါတယ်ဗျာဟုတ
်ခင်ဗျာအခြားသောနည်းလမ်းဆိုတာဘယ်လိုပုံစံမျိုးလဲခင်ဗျာတခြားပုံမှန်တွေနဲ့လား
ဟုတ်ပါတယ်ဗျာအခြားသောပုံမှန်တွေဆိုတာကအထူးသဖြင့်တော့ဒီငန်းငါကကြီးတင်မဟုတ်ခါကွေးလည်းတုံးနေအဲပို့ထူးကြလာတာကဒီရတက်ကြီးဥပဒေပုံမှန် 1-4 ကကြီးပေါ့နော်သူကတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပါပဲဆိုတော့ဒါမဲ့ဆိုတာသူကထောင်နဲ့ငါဒီတက်တဲ့ချင်းချီချလို့ရတာမျိုးတွေနဲ့တုံးလာတယ်ပေါ့နော
်အဲ့ဒါဒီအစိုးရလက်ထက်မှာဥပဒေတွေကိုပြင်ဆင်တာမျိုးတွေငြိမ်းစုစည်းဥပဒေကိုပြင်ဆင်တာမျိုးတွေရှိပါတယ်ခင်ဗျာအဲ့တော့ဒီပြင်ဆင်ချက်တွေကလူလတ်စွာထုတ်ဖို့ပြောဆိုခွင့်တွေဘလောက်များအထောက်ပံ့ဖြစ်စေခဲ့လဲခင်ဗျာ
ငြိမ်းစုစည်းဥပဒေမှာဆိုရင်တော့ဒီပြစ်ဒဏ်တွေလျှော့ပေါ်လိုက်တာကျွန်တော်ပြောတဲ့အဲဇာနာပြရတဲ့ကိစ္စကိုဟိုဟိုပါပေါ့ဟိုသူမိချက်တောင်းတာရတာမျိုးပဲနဲ့အကြောင်းကြားရုံနဲ့အရှင်ပြေသွားအောင်လုပ်ခဲ့တာဒါမျိုးတွေကတော့ကောင်းတဲ့လက္ခဏာလို့အကြံဉာဏ်ပြောလို့ရတယ်။သူတို့လည်းပဲတကယ့်မိခင်အချိန်တွေမှာဇာနာပြဖို့အတွက်ကျွန်တော်တို့အတိအပြီးအကြောင်းကြားခဲ့တော့လေငြင်းပယ်ခံရပြီးတော့တရားစွဲခံရတဲ့ဒီ ဘဟန်ညိုနယ်ကဒီအက်တီဗစ်ပေါ့နော်တက်ကြလူစားသူ၁၈ရာစုရဲ့အမှုလေလောလဲလဲပြီးထားတာရှိရပေါ့အဲ့တော့ဒါဥရီရဲ့အာဏာချက်တွေပေါ့အဲ့တော့ပြင်ဆင်ပြီးရနောက်ပိုင်းမှာကိုပဲဒီမြေစုစီဥရီမှာအာဒီဆန္ဒလူရဲ့ဒီလွတ်လပ်စွာဆန္ဒထုတ်ဖော်권ကိုဟိုပြန်ကန့်တက်လို့ရတဲ့အခြေအနေကိုဒီအာဏာပိုင်ပြန်ပေးထားတဲ့အပိုင်းကိုတွေ့ရတယ်ပေါ့အဲ့ဒါတော့ဒီဝင်ပြောမယ်ဆိုရင်မြေစုစီဥရီပုံမှာတစ်ဆယ်တပ်လင်းချိန်မှာပေါ့နော်ဒီတက်ဆိုင်ရာဟိုဒီဒေတာဆိုင်ရာအာဏာပိုင်ကြီးကိုဒီလိုဒီမြင်းစုချင်းနဲ့ပတ်သက်ပြီးခုမိကျလာတင်တာအကြောင်းကြားတာတွေပေါ်မှာငင်းဆန်ခွင့်ပြန်ပေးထားတာဟိုကျွန်တော်တို့ကတွေ့ရတယ်ပေါ့ဒါကတော့အားနည်းချက်တွေအဲ့တော့ဒါမျိုးတွေပြင်မှုလို့ထက်လို့အပ်တယ်နောက်တစ်ခုကျတော့နိုင်ရွတ်လုံဆိုတာကတော့သူ့ရဲ့ယူရချက်ကအာဟိုနိုင်ရွတ်လုံကဒီလူလူကိုနောက်ရောင်ခံလိုက်တဲ့ကိစ္စတွေအဲ SV တို့ဆရာပါတို့ကဒီနိုင်ငံကြီးကိစ္စရဲ့ဒီမှာတပ်ပုံကြီးအတင်းလာရိုက်လူတွေမှတ်ဗာတွေပြောလဲ report လုပ်တဲ့ကိစ္စတွေပေါ်မှာဒီဟိုပြန်ကာဗာဖြစ်အောင်ရှိစေခဲ့တဲ့ဥပဒေလိုကျွန်တော်တို့ကနားလည်ပါတယ်သူတို့လည်းပဲတကယ်အချိန်မှာအဲ့ဒီဒီသူတို့ဥပဒေရဲ့မူလရည်ရွယ်ချက်ကိုဟိုတကယ်ရည်ရွယ်ချက်ကိုဟိုထိရောက်မနေဘဲနဲ့အခြားဒီမကောင်းတဲ့နိဗ္ဗာန်တစ်ခုဖြစ်တဲ့ပုံမှန်ရှစ်စာလုံးကနေပြီးတော့နိုင်ငံတော်အတိုင်းအမြင်နဲ့ပုဂ္ဂိုလ်လိုနောက်တစ်ခုကဒီဝန်ကြီးချုပ်တို့အဲ့လိုမျိုးအဆင့်မြင့်အရာရှိတွေနိုင်ငံရဲ့အဆင့်မြင့်အရာရှိနိုင်ငံအကြီးအကဲတွေကိုဝေဖန်ပြောဆိုတဲ့နေရာမှာအာဟိုကျွန်တော်ပြောရဲဟိုဖန်စီအရေးကြီးပေါ်တဲ့အတုံးချရဲ့ပုံမှန်တစ်ခုအနေနဲ့နာမည်ကြီးလာတာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ကျွန်တော်မတ်ဆိုင်နုပန်လည်းမေးချင်ပါတယ်ခင်ဗျာ။မတ်ဆိုင်နုပန်ကကိုယ်တိုင်ကလည်းအရေးယူခံခဲ့ရတယ်။ဒီအချိန်မှာအခုလူလက်စွာထုတ်ဖော်ပြောဆိုခွင့်ပေါ့နော်။အဲဒီအစိုးရလက်ထက်မှာအရေးအချိန်ထက်ဆိုင်ရင်အထူးဖြစ်ကချင်ပြည်နယ်ကလည်းပြည်ခါရီဖြစ်နေတဲ့နေရာဆိုတော့အဲ့ဒီဒေသမှာဘယ်လိုများအခြေအနေရှိပါလဲခင်ဗျာ။နောက်ဆုံးအခြေအနေပေါ့။
ဟုတ်ကဲ့လောဆယ်နေသားစီကတော့ဒီနေ့ကဟိုလောလောလတ်ပေါ့နော်ကျွန်တော်တို့ဒီပကြီး COVID-19 ဖိညာပေးနေပတ်သက်ပြီးမှပကြီးရေးဆွဲဟိုဒီနေ့၃ယောက်ကိုဒီနေ့ကတော့ကျွန်တော်တို့တော့တော်တော်လေးပျော်သွားတယ်ပေါ့နော်ဖြစ်လို့ဆိုရင်ဒါဒီဥတီကိုအဲဒီလိုပဲကနေအော်တရတဲလူကိုလိုက်တဲ့အနေထားရှိတယ်ဒါပေမဲ့ဒါကျွန်တော်ကတခြားဥတီအခုမှအများရှိသေးတယ်ပေါ့နော်အခုအတန်ကရေးထုတ်ဖော်ထားတဲ့ဒီ report မှာပါလေဒီလူခွင့်လူတက်ဆက်ဖို့ပြောဆိုခွင့်ဟိုအချုပ်ဖောက်ခံရဆိုဒီနေ့၃ခုမှာပေါ့နော်ကျွန်တော်ကချင်းပြည်နယ်ကလည်းပါဝင်ပြီးအပိုင်းကိုသိရတယ်ဆိုလိုတာကအဓိကတော့ကျွန်တော်တို့ဒီမှာပုံမှာတရားစွဲခံရတဲ့အနေအထားကမြေစစ်စီဥပဒေရဲ့ဒီမှာတရားရင်ဥပဒေနဲ့ပုံမှာဆွဲရတွေ့ရတယ်ဟိုအများစုကတော့တချို့ကျွန်တော်တို့ဆိုရင်မြေစစ်စီနဲ့ဆွဲခံရတယ်ဥပဒေရဲ့အနေချက်လို့သတ်သိရတယ်ဆိုလိုတာကတကယ်တမ်းဆိုကြောဘက်ကနေခုချက်မလို့ဘူးလို့ပြောတယ်တော်တော်များလေတကယ်တမ်းလက်မီဒီယာအနေအထားမှာကြတော့ဟိုဖွင့်ပြမိရရတဲ့အတွက်လောက်ဆောင်ဖို့မရှိပါဘူးလေအပိုင်းကိုပြည်ကြရအောင်ရှိတယ်လားဥပဒေအနေချက်ကိုကျွန်တော်သိရတယ်ဒီမတရားသည့်ဥပဒေမှာဆိုတဲ့ကကျွန်တော်တို့စီမှာဆိုရင်အများကြီးရှိတယ်ပေါ့နော်ဟိုအရင်လုံးကလွတ်သွားတဲ့အမှုတွေရှိသလိုဒါမှမဟုတ်ထောင်ချခံရတဲ့အမှုတွေရှိတယ်အဲဒီထောင်မှာမရောက်ချင်မှာအပြင်မှာနေဆက်ခံရတဲ့အမှုတွေအများကြီးရှိသေးတယ်ပေါ့နော်ဒီမျိုးမတရားတဲ့ဆက်တွေနဲ့ပြည်နယ်ပတ်သက်ပြီးမှအများဆုံးခံရတာကဒေတာခိုင်နေပဲအများဆုံးခံရပါလိမ့်တွေ့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီဥပဒေကဘယ်သူတွေအတွက်ဟိုရေးဆွဲထားရလဲပေါ့နော်ဆိုတော့ဘဒူရီကိုဒီကာကွယ်ပေးဖို့အတွက်လေဒါကျွန်တော်တို့စီမှာတော့ဘေးကွန်းတော့ရှိတာပေါ့နော်ဆိုတော့ဒီတို့အစိုးရကဒီကိစ္စအတူတူကိုကာကွယ်ပေးနေအခုဒီပြတ်ခံရမယ့်အစားလူအုပ်စုတအုပ်စုဒီအဖွဲ့တစ်ဖွဲ့အတွက်ဒီကာကွယ်ပေးရဲ့ဥပဒေဒီမျိုးဖြစ်နေတယ်ဒါဒီလူချက်ဥပဒေလို့ပြောကျွန်တော်တို့ပြောလို့မရဘူးပေါ့နော်ဒီလူတွေရဲ့မကာကွယ်ပေးတဲ့ဥပဒေကျွန်တော်တို့လည်းအလုံးရှိဘူးပေါ့ဒီမျိုးအခုအတိုင်ရဲ့ report အရပေါ့နော်ဒီစစ်တေဥပဒေတွေရင်းစစ်စီတွေမတရားတဲ့ဥပဒေတွေဒီ register ဒီပုံမှန်တွေဒါအများကြီးဒီမျိုးဥပဒေအများကြီးနဲ့နိုင်ငံသားတွေကိုတရားစွဲထားတယ်သူတို့ဟိုအများကြီးတွေ့ရတယ်ပေါ့နော်ဒါတွေကကျမတို့ဒီမိုကရေစီအစိုးရဒီမိုကရေစီကိုအလေးထားတဲ့အစိုးရရဲ့လက်ချက်မှာပေါ့နော်ဒီဥပဒေတွေကိုလက်ဝင်ထားရှိသေးတာကကျမတို့ဒီမိုကရေစီကိုတကယ်လိုလားတဲ့အစိုးရလားဒါမှမဟုတ်ရင်အာဏာရှင်စနစ်ကိုလိုလားတဲ့အစိုးရလားအဓိကအစိုးရတွေကအခုကျမတို့ကိုအုပ်ချုပ်နေတဲ့အစိုးရတွေကဒါကိုလေးလေးနက်နက်စဉ်းစားဖို့လိုအပ်နေတယ်ပေါ့နော်။ပြီးတော့ဗီဒီယိုတွေလိုအပ်ချက်ကိုချိန်စီပေးဖို့ဗီဒီယိုတွေကိုချိန်ချောက်တဲ့ရန်သူကနေကြင်ပေးဖို့အစိုးရဆိုတာကျမတို့ဟိုဆက်ပေါ်လာတာဖြစ်တယ်ဖန်တီးလုံဆောင်နေရတာဖြစ်တယ်ပေါ့နော်။ဆိုတော့ဗီဒီယိုတွေအားကိုးရတဲ့အစိုးရကျမတို့ကဖြတ်ကန့်စေချင်တယ်ဆိုတော့ကျမတို့အယက်တာဒါကဒေတာအစိုးရတစ်ချက်မှလည်းလူလက်ဆက်ထုတ်ဖို့ပြဆိုခွင့်နဲ့ပတ်သက်ပြီးကျမတို့ကအယက်ညိုလင်းခဲ့တယ်။ဒါပေမဲ့အနေအထားတစ်ခုချိပေါ့နော်ဒီလူစားပြောစကွန်းနဲ့ပတ်သက်ပြီးမှကျွန်တော်တို့အခုကြည့်ရတော့မရသေးဘူးလို့ဒီလိုမျိုးပဲသုံးသပ်မိပါတ
ယ်။ဟုတ်ကဲ့ခုနကမတ်ဆိုင်နုပန်ပြောသွားတဲ့အထဲမှာအာနာပိုင်ဒီဘက်ကဒီဥပဒေတွေကိုဖိနှိပ်ရေးပုံစံမျိုးအသုံးချတယ်ပေါ့နော်။တရားစွဲရပဲလှုပ်လာတယ်။အဲ့တော့ကျွန်တော်တစ်ဆက်တည်းတရားရေးခန္ဓာနဲ့မေးချင်တယ်။အဲ့တော့ဒီလိုတရားစွဲလာတဲ့အမှုတွေပေါ်မှာတရားရုံးတွေတရားသူကြီးတွေရဲ့ဆောင်ရွက်ချက်တုံ့ပြန်ချက်သူတို့ကတော့ဥပဒေအရမျှတစရှိရလားဘယ်လိုရှိပါလဲ
။ ပြောဒီလိုမျိုးပြောတဲ့အဆင်ပြေတဲ့ခါမှာစော်လေးတော့ခက်ခဲဖြစ်တယ်ပေါ့နော်ဒါလို့ဆိုရင်တချို့ဥပဒေကြတော့တချို့တရားရုံးမှာကြတော့ဟိုသူတို့တရားရုံးဘက်ကနေဒီအထက်ကပေါ့နော်တစုံတူဥပဒေကနေ pressure ပေးရတဲ့ကြောင့်ဟိုတရားမြင့်တဲ့တတော်မဆုံးဖြတ်တဲ့အမှုရှိရတာဥပမာပြောဆိုကျမတို့ volume down တို့ case တွေကျမတို့ရဲ့ case တွေဆိုရင်ဒီ case တွေပြည့်တယ်လို့ရမျိုး case တွေတို့ညာလဲဒါကစစ်တပ်ဘက်ကနေPR ပေးတဲ့အခါမှာဒီဘက်ကအရေးသားဘက်တရားရုံးတရားစီရင်ဘက်ကနေဟိုမလူဆန်နေတဲ့အနေအထားတွေတော့တွေ့ရတယ်ဆိုတော့ဒီမျိုးဟိုဥပဒေကိုလည်းဘောင်ချုပ်ပြီးမှလုပ်ရတဲ့အပိုင်းရှိတယ်ဒီဘက်ကတရားလိုဆေးရဘက်ကနေဒါကအပြစ်မရှိဘူးဆိုတော့ညာလဲတကယ်တမ်းလက်တွေ့အနေအထားမှာတရားဆုံးဖြတ်တဲ့အခါမှာအမိန့်ချရတဲ့အခါမှာပေါ့နော်အပြစ်ရှိရဆိုပြီးဆုံးဖြတ်ချရတဲ့အပိုင်းတွေတွေ့ရတာဆိုတော့အနေအထားတစ်ခုကြီးကဥပဒေပေါ်မှာလက်တလုံးချလို့နေလို့ကျမတို့လည်းဒီလိုပဲမြင်ပါတယ်ဟုတ်
ကဲ့ okay ကိုဆောင်ကကိုဘလူမြင်လဲမြတ်ကိုဆောင်ကလည်းတရားစွဲခံထားတဲ့လူဖြစ်တဲ့ခါကျတော့တရားရေးကဏ္ဍမှာကိုတရားရေးရတီးချလွတ်လပ်စွာဆုံးဖြတ်ပြီးတော့ဆောင်းတာမျိုးတွေရှိပါလားအထူးသဖြင့်တော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်တဲ့ဒီဥပဒေနဲ့ပတ်သက်လို့ပေါ့
ဟောပေါ့ကျွန်တော်တို့ကဒီနိုင်ငံကြီးရေးချိန်ရပဲနိုင်ငံကြီးဝယ်တာပေါ့နိုင်ငံကြီးချိန်ဆိုတော့နိုင်ငံကြီးဝယ်တာကိုကြည့်ပြီးတော့ပဲတရားသူကြီးရလဲညသွားဖြစ်ဆုံးဖြတ်ကြတာကိုကျွန်တော်တို့ကတွေ့ရတယ်ဥပမာဆိုရင် writer ဒင်းတော့အမှုဆိုရင်9နှစ်ချခဲ့တာပဲဒါဆိုရင်ဟိုတစ်ဖက်မှာဒီဘက်ကနေပြီးတော့အခြားတက်တီတွေအများကြီးပြနိုင်ခဲ့တော့လေပြီးတော့ဒီခုရေမှုငွေရနိုင်လို့အများကြီးထွက်ဆိုခဲ့တော့လေပဲဒီရိုက်တာကိစ္စမှာဆိုတရားသူကြီးချခဲ့တာရှိတယ်အခြားတော့ဒီတောင်းလူမျိုးတဲ့ကိစ္စမှာဆိုရင်တမျိုးနယ်ဟိုတယုံကြီးမှာဟိုပုံမှန်ဒီပြီးလို့မှုတစ်ခုတော့ဗောနော်မြို့နယ်ချင်းစီအလိုက်လိုက်ဆွဲတာမျိုးဆိုရင်ဒါတို့ကဒါမျိုးတွေကတပေါင်းနဲ့ချတာမျိုးနောက်တစ်ခုကတော့တယုံထဲမှာပဲပေါင်းဖြစ်တာမျိုးနဲ့အဲဒီစနာပြစ်တံကိုဆော့ပေါ့အောင်လုပ်လို့ရတာမျိုးရှိတော့လေပဲဒီအစိုးရဘက်ကရောဒီစနာတရားကြီးဘက်ကရောအဲ့ဒါမျိုးမဆောင်ရွက်ဘဲနဲ့ဆွေးနွေးမြယုံနိုင်မှာအမှုကိုလက်ခံတယ်ပြီးတော့ယုံနိုင်ကလည်းအဲဟိုစနာတာသူညီမျှတော့ပေါ့နော်ဒီစနာကြံရင်းစီအတိုင်းအားလုံးတနစ်စီချတဲ့ခါမှာအခုတောင်းလူမျိုးကျအဖွဲက6နှစ်ကျော်လောက်ဒီထောင်ထဲမှာအာဟိုနေရာတော့မဲ့ပုံစံမျိုးဖြစ်တယ်ပေါ့နော်အာနာပိုင်နေကနေဆွေးဆူလာတဲ့အမှုတွေကိုဒီအာနာပိုင်နေအလိုကြပဲဒီစီရင်ဆုံးဖြတ်နေသေးတယ်လို့ပဲကျွန်တော်သုံးသပ်ချင်ပါတယ်ပြော
ဟုတ်ကဲ့အခုလို့ဆွေးအမှုဆွဲဆူတဲ့ကိစ္စမှာတပ်ပိုင်းနဲ့အစိုးရပိုင်းနဲ့ဆွဲဆူမှုမှာဘယ်လိုများထူးခြားချက်မျိုးတွေတွေ့ရလဲခင်ဗျာဘယ်ဘက်ကပုံပြီးတော့ဆွဲဆူချက်ပုံများပါလဲ
အမှုအရာကြည့်မယ်ဆိုတော့သူကအစိုးရပိုင်းကများတယ်ဆိုတာမျိုးကျွန်တော်တို့ report မှာလည်းထုတ်ပြန်ထားပါတယ်သို့တော်လည်းပဲဒီအစိုးရလို့ကျွန်တော်ကပြောတဲ့အခါမှာဒီရဲတပ်ဖွဲ့ကိုလည်းကျွန်တော်အစိုးရလက်ရှိဒီအာနာယအစိုးရပေါ့နော်ဒီ NNI အစိုးရအောက်ကိုပဲကျွန်တော်ထည့်တွက်ချက်ရတာဖြစ်တယ်နောက်တစ်ခုကကျတော့အစိုးရဆိုတာကျတော့ News City နဲ့ပတ်သက်လို့အမှုဖြစ်လာတယ်ဆိုရင်ဥပဒေအရပေါ့နော်ရဲတပ်ဖွဲ့ကပဲတပ်ဆိုင်ရာမြို့နယ်ရဲတပ်ဖွဲ့မှုကနေပြီးတော့ပဲတရားလိုပြုလုပ်ပြီးဆွဲဆိုရတယ်အဲဒါလုံထုံးလုံကြီးရှိတာအဲ့ဒါကျတော့ဒီ News City အမှုတွေကလည်းဒီအစိုးရကဟိုဆွဲခြင်းမဆွဲခြင်းအပါထားပေါ့နော်အဲ့ဒါလေးအကုန်လုံးကလည်းဒီအစိုးရကဆွဲဆိုတော့အမှုအနေနဲ့ကျွန်တော်ကတွေ့ချင်ရတယ်ပေါ့ဟိုဒါပေမဲ့တော့ဖိနေတဲ့ပုံတရံအားဖြင့်တော့ကြည့်မယ်ဆိုရင်ဒါအစနာတော့အမှုအရေးကအားဖြင့်ကြည့်တာပေါ့ဖိနေတဲ့ပုံတရံအားဖြင့်ကြည့်မယ်ဆိုရင်တမရိုဘက်ကဖိနေမှုပုံများတယ်လို့တော့ကျွန်တော်ကဒီအကြမ်းင်းတုံးတက်လို့ရတယ်ဘာလို့လဲဆိုတော့ဒီထင်ရှားဆုံးဥပမာကအဲတောင်းလူမျိုးချက်ပါတော့ကျွန်တော်ကတော့ဒီလက်ရှိချိန်မှာသူတို့ကိစ္စကိုဘာလို့တောင်းပေးပြောလဲဆိုတော့လက်လုံးမှာသူတို့ဟာထောင်ရင်းအချင်းကြနေကြတာဖြစ်တယ်အဲထောင်လေးကျွန်တော်ပြောလို့ပဲ6နှစ်တော့9နှစ်လောက်ချထားတာဖြစ်တဲ့အခါကျတော့ဒီကိစ္စအလုံးဝမတရားဘူးလို့ကျွန်တော်တို့ကမြင်နေပါတော့ပြီးတော့ဆန္ဒပြုမှုတစ်ခုတည်းအဲမြို့နယ်ပေါင်းစုံကနေတရားဆွဲတာတွေဒါမျိုးတွေလည်းရှိတယ်အဲ့တော့နောက်တစ်ခုက905ကာကြီးကိုရဲတပ်ဖွဲ့ဒီနောက်ပိုင်းမှာပို့တုံးလာတယ်အထူးဖြင့်ဒီအဲဘူကြီးဟောင်းကြီးမျိုးစင်ကိုဆွဲထားတာရှိတယ်နောက်တစ်ခုကရှေ့နေဦးကြီးမြင့်ရှိမယ်ပြီးရင်ဟိုကြရဆရာဦးစောဝေအဲဒါမျိုးတွေအများကြီးကျွန်တော်တို့တက်ကနေပြီးတော့905ကာကြီးနဲ့လိုက်ပတ်ဆွဲတာရှိတယ်ကချင်ပြည်နယ်မှာဆိုရင်လည်းဒီဟိုဆန္ဒပြပွဲတစ်ခုမှာဟိုချစ်တက်နဲ့ပတ်သက်တဲ့အကြောင်းပြောကြတဲ့ဝေဖန်မှုပြောကြခဲ့တဲ့လူတွေကိုလည်းဒီပုံမှန်900နဲ့ထောင်နဲ့ချခဲ့တာရှိတယ်။ဒါပုံမှန်900နဲ့ထောင်နဲ့ချတယ်ဆိုတာကဒါထူးထူးခြားခြားဖြစ်ရှင်နေပဲ။ပုံမှန်900အများသောအားဖြင့်ကျွန်တော်ငွေတန်းနဲ့ပြီးဆုံးတာမျိုးဟိုပဲအတွေ့များရတယ်။ဒါပေမဲ့အဲ့ဒီကတက်ကသေးတဲ့အတွက်ဒီဟိုဒီဟိုတရားရုံးကနေပြီးတော့ထောင်နဲ့6လလောက်ထိချခဲ့တာကိုကျွန်တော်တို့ကတွေ့ခဲ့ရတယ်ပေါ့ဆိုတော့အဲ့တော့ဒီဖိနေမှုပုံတံရကြည့်မယ်ဆိုရင်တော့တက်မရော်ကတော့အရင်တော့အချိုတိုင်းပဲဒီအာနာချင်ကြံစေလူတို့ကိုလူတို့ရဲ့ဒီလွတ်လပ်စွာသို့ပေါ်ပြောဆိုခြင်းကိုဖိနေကန်တက်ဖို့ကြိုးစားသေးလို့ပဲကျွန်တော်မြင်ပါတယ်ဗျ
။ဟုတ်ကဲ့ဒီနေရာမှာခုနကတရားရုံးနဲ့ပတ်သက်ပြီးတော့တစုံတရာတရားရုံးတရားသူကြီးတွေဘက်ကစိုးရင်ချက်တည်းလည်းရှိပါပဲ။တရားရုံးနဲ့ပတ်သက်လို့တစုံတရာဖိအားကြံမျိုးရှိနေတာကအစိုးရဘက်ကပူရှိလားတပ်ဘက်ကပူရှိလား
ကျွန်တော်တရားခွင်လေ့လာခဲ့တာရောအများကြီးရှိတယ်တရားခွင်လေ့လာခဲ့တာပြီးတော့ဟိုဘောနော trial monitoring တွေကျွန်တော်တို့လုပ်ခဲ့တာရှိတယ်ဆိုတော့အဲ့လိုလုပ်ခဲ့တဲ့နေရာမှာကျွန်တော်တို့ကြည့်တဲ့အခါမှာ နမတိကဒီဟိုတရားစီရင်ရေးဟာကျွန်တော်တိတာတော့ပေါ်တင်ကျွန်တော်ပြောရတဲ့အပေါ်ကနေပြီးတော့ဆာရွက်ချပေးပြီးတော့ဒီလိုဆုံးဖြတ်လိုက်ဆိုတာမျိုးတွေဟိုကျွန်တော်တို့ကကြည်တိပြတ်မတွေ့ရအောင်ဘောနတိတိချာချာတက်တည်တက်တာကလည်းမတွေ့ရအောင်သူတို့လည်းပဲသူတို့ဟာဖိအားရှိတယ်တက်ကဆွဲလာပြီးဆွေးရဆွဲလာပြီးဆိုရင်အဲ့လိုအမှုတွေမှာတိတိချာချာဂိုင်းတွေတာနောက်တစ်ခုကကျတော့ဟိုပြီးတော့အစိုးရရဲ့ရည်ချင်ကိုလိုက်ပြီးတော့ဆုံးဖြတ်ချက်ချတာဒါမျိုးတွေတွေ့ရတယ်လို့ကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်မဆိုင်နုပံမေးချင်ပါတယ်ခင်ဗျာအခုလိုဒီလွတ်လပ်စွာပြောဆိုခွင့်နဲ့ဆက်နွယ်ပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဆက်နွယ်ပြီးတော့ဥပဒေပုံမှန်တွေနဲ့ကချင် activist တွေတော်များလဲအရေးယူခါတာတွေ့ရပါတယ်ခင်ဗျာညီနေလှူရှားတဲ့လူတွေကလွတ်လပ်စွာထုတ်ဖော်ပြောတဲ့လူတွေကအဲ့တော့ဒီလိုအခြေအနေတွေဖြစ်တဲ့အတွက်ကြောင့်လို့တက်ကြွလှူရှားသူတွေအတွက်တစုံတရာတန့်သွားစီသလားဆိုတော့ကလွတ်လပ်စွာပြောဆိုခွင့်ထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့တစုံတရာစိုးရွံသွားတာမျိုးရောရှိပါလား
အတိအကျတော့ဒီဘက်မှာဆိုရင်အာဆိုတဲ့ဒီဥပဒေမှာကျွန်တော်တို့ရဲ့အကောက်အွယ်ပေးမှုမရှိတဲ့အပိုင်းမှာသွားကြည့်ရတဲ့အခါမှာအာဒီ activist လုပ်တဲ့သူတွေတက်ကတော့ဒါတော်တော်လေးဟိုအဆင်မပြေတဲ့အပိုင်းရှိတယ်ဆိုတော့ကကျွန်တော်တို့ကဒီ activist ဆိုတာတိုင်းကားနေနေဖြစ်တဲ့ကြောင့် activist ကလည်းအများကြီးမရှိဘူးပေါ့နော်ဒီငင်းချိုင်းရေး activist တွေရှိမယ်နိုင်ငံရေး activist တွေရှိမယ်နိုင်ငံရေးအရာလိုအပ်ချက်အတွက်သူတို့လှုပ်ဆောင်တဲ့အပိုင်းရှိတယ်အများကြီးတော့မရှိဘူးဒီလိုမျိုးဆက်ပေါ်လာတဲ့အပိုင်းကိုဥပဒေကနေအာခွင့်မှုပေးမယ့်အစားဖြည့်နှိမ့်မှုနဲ့ဒီလိုမျိုးညီချက်ရှိရှိသုံးပြန်တဲ့အပိုင်းတွေတွဲသွေးရတဲ့အခါမှာကျွန်တော်တို့ဘက်ကတော့ဒါအရင်စိတ်မကောင်းဖြစ်နေတယ်ပေါ့နော်ဒီပေါ်မှာလည်းအစိုးရဘက်ကနေသက်ဆိုင်ရာဖွဲ့ဘက်ကနေပေါ့ဒီနေ့စလာပြီးဖို့တော့အားလေးတချမ်းနေနေပါ
မဆန်လူပန်လူအဲ့ဘက်ကလှုပ်ရှားမှုတွေလုပ်တဲ့အခါတက်ဘက်ကဘာများလှုပ်လာမလဲအစိုးရဘက်ကဘာများလှုပ်လာမလဲဒီလိုစိုးရိမ်မှုတွေရှိပါလားရှိလို့ရှိရင်ဘက်ဘက်ကပို့ပြီးတော့ဖိအားတွေပို့ကြောင်းရလဲတက်ဘက်ကဖိအားပို့ကြောင်းရလားအစိုးရဘက်ကဖိအားပို့ကြောင်းရလား
အာပုံပွင့်နေရမယ်ဆိုတော့တပ်ပကခီးရတော့ကျွန်တော်တို့ပို့ချုံရတယ်ပေါ့နော်ဒါပေမဲ့ तू ကတည်ယုံဝင်နေနဲ့သွားတာမဟုတ်ဘူးကျွန်တော်တို့ဟိုအရင်တော့ကကျွန်မကိုတိုင်းနဲ့ကရင်းစင်းစုစီပုံမှန်စကုန်းနဲ့ပတ်သက်မှတရားစွဲခံရတယ်အဲဒါပေမဲ့ behind the scenes မှာပေါ့နော်ဒီအမှုရဲ့နောက်မှာကဘသူတွေကဒီအမှုကို control လုပ်နေတယ်ကျွန်တော်ကပုံပွင့်နေမကြည့်ရဘူးဟိုဆိုလိုတာကဒီဥပဒေဒီအဲ့ဆန်ကပတ်သက်မှဒီကိရန်ဆိုရင်အော်အပေါ်လုံးညီနိုင်ပြီးတဲ့ကိစ္စတွေဖြစ်တယ်လို့တော်ညာလဲတစုံတူဦးရဖြည့်ရပေးမှုအရာတရားစွဲရမယ့်အနေအထားဖြစ်လာရပေါ့နော်ဒီလိုဘက်ကနေအခုကျွန်တော်တို့ကိုတည်လို့ပြလုပ်တဲ့ဒီဘက်ကနေတရားစွဲရတဲ့အနေအထားချီဖြစ်လာတဲ့အခါမှာကျွန်တော်တို့ဘက်ကနေရောအဓိကစစ်တပ်ကိုပုံမှဟိုဆွေးရည်ချက်ဖြစ်တယ်ပေါ့နော်ဘာဖြစ်လို့ဆိုရင်စစ်တပ်ကဟိုပူပြီးမှဒီတိုင်းဒေသကြီးတွေတောင်မှဆိုရင်စစ်တပ်ရဲ့လွှမ်းမှုကပူပြီးမှချောင်းဖြစ်တယ်ပေါ့နော်ဒီအစိုးရရဲ့လွှမ်းမှုကလည်းနေနေကျွန်တော်တို့ဆက်သိတော့ဆိုးလို့ဆိုရင်ရတယ်ဒါပေမဲ့ကျွန်တော်တို့ဘက်မှာအလောက်ကြည့်ဆိုရင်တော့အရန်တော့မမြင်ဘူးပေါ့နော်ဒါပေမဲ့အစိုးရတို့ကတော့အနေတန်းဒါ pressure ပဲဖြစ်တယ်တခုခုလုပ်လိုက်ပြီဆိုရင်စစ်တပ်ကနေတရားစွဲမလားအစိုးရဘက်ကနေတရားစွဲမလားကျွန်တော်တို့ဘက်ကလည်းအရင်ဆိုရင်တရားရဲပေါ့နော်ဒီအနေအထားတွေမျိုးရှိပါတယ်ဟုတ်
ကျွန်တော်နောက်တစ်ခုကဒေသအုပ်ချုပ်ရေးပိုင်းနဲ့ဆက်ဆံမှုပေါ့အထူးဖြစ်ကချင်ပြည်နယ်ဆွေးရလိုဟာမျိုးပေါ့အဲ့တော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့လှုပ်ရှားတဲ့အခါမှာဒီအာနာဘိုင်းနေရဲ့ခွင့်ပြုမှုအနေထားအာနာဘိုင်းနေနဲ့ပတ်သက်လို့အာနာဘိုင်းနေဘက်ကပူပေါင်းဆောင်ရမှုအနေထားဒါနဲ့ပတ်သက်လို့မဆိုင်လူပံဘယ်လိုများသုံးသပ်မိပါလဲဒီတော့အာနာဘိုင်းကိုဆိုလိုတာပါ
anniversary တခုခုပေါ့နော်ဒီပွဲရတခုခုလုပ်တဲ့အခါမှာဆိုရင်ကျွန်တော်တို့ဘက်ကနေပူပေါင်းပါဝင်ပြီးဖို့လိုအပ်တယ်လိုလားရပေါ့နော်ဆိုတော့ဒီတော့အာနာဘိုင်းဘက်ကနေကျွန်တော်တို့ပွဲမင်းလို့ဘာလို့တောင်းတဲ့အခါမှာ sensitive ဖြစ်တဲ့ case မဟုတ်ဘူးဆိုရင်ပေးရအနေထားရှိတယ်ဒါပေမဲ့လည်းအခုလိုမျိုးတချို့တဲ့စစ်ပွဲတွေရှိနေဖြစ်ပိုးနေဖြစ်ပေါ့နော်ပြီးတော့အာဆက်ဆက်ဒီနင်းဆိုင်နဲ့ပတ်သက်တဲ့စကလုံးတွေကြီးပြီဆိုရင်ဒီလိုဘက်ကနေအနာရဘက်ကနေဖူးပေါင်းမှုကတော့ကျွန်တော်တို့မတွေ့ရဘူးပေါ့အ
ဲဟိုဒီမော့ဆိုးလို့ကျွန်တော်ပြောတဲ့ဒီလိုက်ကောတို့အဲ့ဒီဘက်ဒီမှာအာကျွန်တော်ပြောတဲ့အစီဝေးတာမန်ပြီဟိုဘောနောအင်တာနက်အစီဝေးလောက်တာပေါ့အမှားပဲအဲဆက်တာတော့ကတတိပေးတာမလုပ်ဖို့တားမြစ်တာအဲ့ဒါကြီးအများကြီးကြုံရကျွန်တော်တို့ကဒီလူခွင့်ရေးလွတ်လပ်တဲ့ဘုရားသခင်ချိုးဖောက်တယ်လို့ပြောတဲ့အခါမှာတရားစွဲဆိုတာဒီဥပဒေတွေမပြင်တာအာနောက်တစ်ခုကကျတော့ဒီ internet ပိတ်တာတွေမဟုတ်ဘူးပေါ့နော်ဒီလိုမျိုးဒီသက်ဆိုင်ရာဒီပြည်နယ်အစိုးရဒီတိုင်းဒေသကြီးအစိုးရတွေကနေပြီးတော့ဒီခဏညှင်ကြားချက်တွေထုတ်ပြန်ပြီးတော့တကယ်လို့အစည်းအဝေးလုပ်တယ်ဟိပေါ့နော်နိုင်ငံနဲ့ပတ်သက်အစည်းအဝေးလုပ်တယ်ဆိုရင်ပေါ့နော်သူတို့ရှိရာကွန်ပျူတာပါမှာဟိုတယ်ကားပါဆိုတာမျိုးဟိုတယ်တွေကိုညှင်ကြားချက်ထုတ်ထားတာမျိုးပေါ့အမှကျွန်တော်တို့ဟိုဒီရှိရရက်ဖက်အခွင့်အရေးတွေရက်ဖက်အခွင့်အရေးတွေအချင်းချင်းရှင်းလင်းတိုင်ပင်ရမယ့်ကိစ္စရက်တွေအတွက်ပေါ့နော်ဒီမှာအော်မှာအခန်းခန်းမှာကုကုတွားရောင်းငှားရဲ့ရှင်ရင်ဒါတိုင်းဒေသကြီးဆိုရစီကခုမိချက်ပါလားဆိုတာမျိုးအရင်စတာပေါ့အဲအဲ့ဒါကတနည်းအားဖြင့်ဆန္ဒပြောတဲ့ဒီရက်ဖက်အခွင့်အရေးတွေကိုထိန်းချုပ်တင်တာလူလက်သရမတွေကန့်တက်တင်တာလို့ကျွန်တော်မြင်တယ်အဲ့ဒီအပြင်မှာဒီဟိုအရေးကြီးတဲ့ကိစ္စတခုကကျွန်တော်တို့ဒီရန်ကုန်မြို့ကဒီဒေါင်းတောင်းဧရိယာ7မြို့နယ်ပေါ့နော်7မြို့နယ်ကိုရန်ကုန်တိုင်းဒေသကြီးဆိုရနေပြီးတော့ ဟိုကျန်လာပြခွင့်ပိတ်ထားတာရှိရဒီကန့်တက်တဲ့အမိန့်ညွှန်ကြားချက်က2018ခုနှစ်ကနေစကန့်တက်တာဗျာဒီမြို့ရင်းဧရိယာအဲဒီကတော့သူကဒီသူတို့အကြောင်းပြချက်ပေးတာပါလဲဆိုတော့ဒီပုတ်ရဟမင်းကြီးဒီမြန်မာပြည်ကိုလာလေခဲ့တာရှိတယ်ပုတ်ရဟမင်းကြီးလာလေသူရဲ့ဒီလုံကြုံကြီးအတွက်ပေါ့နော်ဒီဆန္ဒကားလန်ပိတ်ဆိုတာတွေပါဒီမဖြစ်အောင်ပြီးတော့ဒီထင်ကြားချက်ကိုထုတ်ပြန်ခဲ့တာဗျာဒါပေမဲ့ယနေ့အချိန်ထိတိုင်းအဲ့ဒီထင်ကြားချက်ကိုပြန်ပြီးတော့မယုတ်သိမ်းနေဘူးပေါ့နော်မယုတ်သိမ်းနေတဲ့ခါမှာဥမာသူပြင်ကျွန်တော်တို့ဒီတာမွေဆန္ဒပြပွဲဘဟန်းဆေးရအမှုမှာဆိုရင်ဒါ2018ကဖြစ်တယ်အဲ့2018တုန်းကလည်းသူတို့ကအဲ့အမိန့်ညွှန်ချက်တွေဒီထုတ်ပြပြီးတော့ပုံမှန်10တာတလင်းကျိတ်ဆိုတဲ့ဒီပုံမှန်10တာတလင်းကျိတ်အရာကအဲ့ညွှန်ကြားချက်နဲ့ဟိုမကိုက်ညီဘူးအဲ့အဲ့တော့သူတို့နေရာမှာဆန္ဒပြကိုမပေးဘူးဆိုတာမျိုးရင်းဆိုင်ခဲ့တာတွေ့ရတယ်
မကြခင်မှာရွက်ကောက်ပွဲစီဝင်လှူရှားမှုတွေကလည်းလာတော့မယ်ဆိုတော့ရွက်ကောက်ပွဲရဥပဒေပုံမှားတွေရထွက်ပြီးတော့စီဝင်လှူရှားခွင့်တွေတော့ရှိပါပါဒါပေမဲ့တစ်ချက်ကရွက်ကောက်ပွဲထုံးစံရပါတီချင်းချင်းဝေဖန်ကြမှာပဲနောက်တစ်ခါနိုင်ငံနဲ့ပတ်သက်လို့မူဝါဒတွေကိုဝေဖန်ကြမှာပဲဒီလိုအခြေအနေမျိုးတွေကြုံရမှာပါခင်ဗျာအဲ့တော့ကြုံရမယ်ဆိုလို့ရှိရင်ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ရွက်ကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်စရာများရှိပါလားကုဆောင်ခအပြင်အရင်ဆုံးသိချင်ပါတယ်
ကျွန်တော်တို့ဒီ2015ခုနှစ်ရွေးကောက်ပွဲကာလမှာဒီပါတီအချင်းချင်းကြပေါ့နော်အတူတူအဲဒီကတည်းကဒီ NLD ကအတိုက်ခံပါတီဖြစ်ပြီးတော့ဒီကြံခံရေးရာဒီအာဏာရပါတီပေါ့နော်အဲအချင်းကြမှာအကြီးကျယ်ဒီ online မှာဟိုအပြန်အလှန်ပြောဆိုကြတဲ့ဟာတွေရှိတယ်အဲဒီကဒီအာဏာရပါတီကဒီကြံခံရေးဖြစ်တဲ့အခါမှာဒီ NLD ကိုဟိုထောက်ခံဝန်းရံတဲ့ဒီဒီသူတွေဒီ NLD ပါတီဝင်တွေဟာတရားစစ်ဆုခံခဲ့ရတာကိုတွေ့ရပေါ့အဲဒီကကျွန်တော်တို့အမှုကြီးအများကြီးကိုရင်ဆိုင်ခဲ့ရတယ်အတူတူဒီအော်တိုဘာလုံးဝင်ပါဘုန်းအဲ့ဒီရွက်ကောက်ပွဲကာလတဝက်ရင်းမာရင်ကိုအကြီးကျယ်ဖန်စီပွဲကြီးဟိုကျွန်တော်တွေ့ကြရတယ်ပေါ့နော်အခုကျတော့ဒီ NLD ဆိုးရလက်ထက်ရောက်လာတယ်ရောက်လာတဲ့အခါမှာအဲ့ဒီလိုပဲဒီ NLD ဆိုးရပေါ်မှာတည်တင်ဝေဖန်တဲ့ဟာတွေဆိုတော့အောက်လုံးထူတာကြီးပါလာနိုင်တာပေါ့နော်ဆိုတော့ဒါမျိုးတွေလည်းဒီဟို online ပေါ်မှာဟိုစတော့တွေ့နေရတယ်ပေါ့နော်ဆိုတော့သူတို့ကျွန်တော်တို့ကတော့ဒီဟိုဒါမျိုးကိုဖြစ်နိုင်ကြီးတော့ရှိတယ်ဆိုးရဘက်ကလည်းဖြစ်ဖြစ်နောက်တစ်ခါကျတော့ဒီ NLD ပါတီကိုထောက်ခံဝေးရတဲ့ဒီထောက်ခံတဲ့လူတွေကနေပြီးတော့ဒီဒါမျိုးကိုမတင်တဲ့လူဒီတရားဆွဲဆိုတာမျိုးကြားနေဝင်ဆွဲတာဆိုတော့နိုင်ရွတ်လုံးလိုဟာမျိုးအတုံးပြူတာမျိုးတွေဒီရှိလာနိုင်တယ်ပေါ့အဲ့တော့ဟိုအရင်တော့အစိုးရလူဟိုဒီဆိုတော့အာဏာရှင်ဖြန်တဲ့ပုံစံမျိုးမဖြစ်သွားရအောင်လူလက်စတော့ကိုပြောဆိုခွင့်အကာအကွယ်ပေးတဲ့အနေနဲ့ဒီရွက်ောက်ပွဲကာလမှာဒီအချင်းချင်းအပြန်အလှန်ဝေဖန်ပြောဆိုမှုတွေကိုဟိုစနစ်တကျကင်တွယ်တာမျိုးဆောင်ရွက်ဖို့လိုအပ်မယ်လို့ထင်တယ်အဲ့လိုမဟုတ်ရင်တော့ကျွန်တော်ပြောတဲ့ဒီအစိုးရကိုယ်တိုင်မလုပ်ရင်တော့မှပဲဒီကျွန်တော်ထောက်ခံသူအချင်းချင်းကြားမှာပြိပခါကြီးဖြစ်နိုင်ကြီးတွေရှိတယ်တရားစစ်ဆေးနိုင်ကြီးတွေအများကြီးရှိတယ်လို့ကျွန်တော်မြင်ပါတယ်ဗျ
တချို့အာဏာပိုင်တွေဘက်ကတုံ့ပြန်တယ်တချို့အာဏာပိုင်တွေဆက်ဆက်တဲ့လူတွေပုဂ္ဂိုလ်တွေတုံ့ပြန်ကြရဆိုရင်ငါခလူဟာမျိုးတွေလူပုဂ္ဂိုလ်တူဦးချင်းကိုပြောဆိုတာတွေနဲ့ပတ်သက်လို့ဆွဲဆူတာတွေကထားတင်တယ်ဘာဖြစ်လို့ဆိုတော့တစ်ဖက်မှာအမျိုးသားရေးရအဆွမ်းရောက်တဲ့ပုဂ္ဂိုလ်တွေကနေပြီးတော့တိုက်ခိုက်ပြောဆိုတာတွေမမှန်မကန်လုပ်တာတွေရှိတယ်မမှန်ကန်ပြောဆိုတာတွေကြောင့်ဒီလိုပုံမြမျိုးတွေရှိတင်တယ်လို့မြင်တာတွေလည်းရှိပါတယ်ဒီပေါ်ပေါင်းကုဆောင်ကဘယ်လိုယူဆပါလဲ
ကျွန်တော်တို့ကဒီနိုင်ငံတစ်ခုမှာအစိုးရအဖြစ်အကြီးအကဲဖြစ်တောင်းယူတဲ့အခါမှာဒီလိုအတိုက်ခိုက်ဝေဖန်နေရအများကြီးရှိမှာပဲဆစ်ဆွဲတာတွေမဟုတ်မမှန်ပြောဆိုတာတွေဒါမျိုးတွေကဟိုနေရာပေါင်းစုံနေပဲပေါင်းစုံနေကိုယ့်အပေါ်မှာအကျိုးတရားမှုတွေရှိမှာဖြစ်ပါဆိုတော့အဲ့လိုရှိတိုင်းကိုကျွန်တော်တို့ကတရားလိုက်ဆွဲနေရဆိုရင်ကျွန်တော်တို့ကိုယ့်ရဲ့ဒီမူလဟိုနိုင်ငံတော်ဝန်စမ်းဆောင်မှုတောင်အချိန်ရမှာမဟုတ်ဘူးအဲ့တော့ကျွန်တော်တို့အကောင်းဆုံးအခြေအနေကတော့နောက်တစ်ခါကျတော့အဲ့လိုတရားဆွဲခြင်းအားဖြင့်အခြားခုမှန်မှန်ကန်ကန်နဲ့ဝေဖန်ထောက်ပြမဲ့သူတွေရှိမှလည်းအကြောက်တရားခင်အောင်သွားလို့ရှိတယ်ပေါ့နော်အဲ့ဒါအကြောင်းမျိုးကျွန်တော်ကလွတ်လပ်စထုတ်ဖို့ပြောဆိုခြင်းအမြင်အရဆိုရင်အမားခုပြောတဲ့ဟာကအမားပါတယ်နောက်ဟိုဆွဆဲပြောသူလဲဆိုရင်တော့မှပဲအဲ့ဒါကိုတရားဆွဲတာမျိုးမလုပ်ခွင့်နဲ့တကယ်လို့ဟိုသနာပြောတယ်မဖြစ်မနေဘူးကိုကနေပြီးတော့ဒီကိစ္စကိုရှင်းမရမယ့်အေးဆိုရင်တော့မှပဲကျွန်တော်တို့တက်ဆိုင်ရာမီဒီယာရေးဒါမှမဟုတ်ကိုယ့်ရဲ့ကိုယ်ပိုင်စာမျက်နှာ Facebook ကနေတော့လည်းကောင်းဒါမှမဟုတ်ဒီအစိုးရဆိုရအတွက်အစိုးရဆိုလေကျွန်တော်ပြန်ကြားဦးညီဌာနရှိရယ်ကိုပိုင်းဒင်းထုတ်ပြန်လို့ရတဲ့ဌာနတွေအများကြီးရှိရယ်ဒါမျိုးကနေတချင်းထုတ်ပြန်ပြီးတော့ဟိုဖြည့်ရှင်းတာမျိုးလုပ်လိုက်ရင်အဆင်ပြေပါတယ်ကွာလူတရားပတ်ဆွေးနေတာကဒီဒီမိုကရေစီစံနှုန်းနဲ့လည်းမညီဘူးကျွန်တော်ပြောရည်ဒီလူခွင့်ရေးကိုချိုးဖောက်တဲ့ပုံစံပြန်ဖြစ်သွားတာပေါ့နော်အဲ့တော့အကောင်းဆုံးအကြံကတော့ဒီကိုဝေဖန်ပြောဆိုတာကျွန်တော်ပြောရည်ဒီတိုက်ခိုက်တာအားလုံးပါအမှားကြီးပါရင်တော့မှပဲတရားစစ်ဆိုရဲ့အနည်းကိုမသုံးမဲနဲ့ဒီဒီမိုကရေစီရှင်တန်ရေးဆန္ဒပြရဲလူလက်စထုတ်ဖို့ပြောဆိုခြင်းအခြေခံမှရေးအတွက်ဟိုဖြစ်ရအမှန်ကိုပဲကိုကပြင်ရှင်းလို့ရှင်းလိုက်ပြီးတော့သူ့ဟာတွေနည်းနည်းဟိုကလေ့လာရှိလိုက်တာကအကောင်းဆုံးအခြေမှန်လို့ကျွန်တော်ပြော
ဟုတ်ကဲ့ကျွန်တော်မတ်ဆိုင်နုပန်ဘက်ကိုပြန်မေးချင်ပါတယ်အဓိကဒီရွက်ကောက်ပွဲနဲ့ပတ်သက်ပါတယ်အခုဒီအနေထားမှာလူလက်စွာပြောဆိုခြင်းပေါ်လောက်ချီသက်ရောက်မှုတွေရှိလာနိုင်လေဥပဒေပုံမှန်ရာဆွေးနွေးစရာရှိပါလားမတ်ဆိုင်နုပန်အမြင်သိချင်ပါတယ်
ကျွန်တော်အနေနဲ့တော့ဒီနိုင်ငံရေးအကြကြီးဟာကို toast တစ်ခုနေပေါ့နော်အဲတုံးပါလိမ့်မယ်လို့ချောင်းနေအခုကနေတော့မြင်မိနေပြီအခုအချို့ဒီဗီဒီယိုဘက်ကနေဒါဟိုထောက်ခံဒီဘက်ကနေပေါ့နော် NLD ထောက်ခံသူ USCB ထောက်ခံသူချပါတိုင်းတပ်ပါတီအကုန်လုံးပေါ့ဒီပါတီထောက်ခံသူဘက်ကနေဟိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆိုအခြေအနေပေါ်မှာစကားပြောကြတယ် online ပေါ်မှာစကားပြောကြတယ် comment ပေးကြတဲ့အပိုင်းတွေအခုကနေတွေ့နေရဆိုတော့ဒါကဒီရေကောက်ခွေးမှာတော်တော်လေးစိုးရိမ်စရာဖြစ်ကောင်းဖြစ်လိမ့်မယ်ကျွန်တော်နင်းနေတယ်ဆိုတော့နောက်ဆက်ဖြစ်ချက်တစ်ခုကဒီပြည်နယ်မှာဆိုရင်အခုကပါတီပေါင်းစည်းထားတဲ့ပါတီရှိနေပြီဆိုတော့ဒီပါတီပေါင်းစည်းထားတဲ့ပါတီမှာချုပ်ကတော့မပူပေါင်းတဲ့ပါတီရှိတယ်ဆိုတော့ချုပ်ကတော့ဒီအပေါ်မှာသဘောမကျတဲ့ပါတီရှိတယ်ပေါ့နော်ဆိုတော့တပါတီရဲ့တပါတီပဏိပစာသူဒီမှာတခုခုဟိုတုံ့ပြန်မှုတွေသူတို့ဘက်ကလှုပ်လာနေအပိုင်းတွေကျွန်တော်မြင်နေရတယ်ပေါ့ဆိုတော့ပါတီယုံကြည်ချက်အပေါ်မှာပါတီရဲ့ယက်တီချက်အပေါ်မှာတူနဲ့တူဟိုသဘောထားကွဲလေးတာတွေဒါရှိကောင်းရှိလာနိုင်တယ်ဆိုတော့ဒီအပေါ်မှာကကျွန်တော်တို့အစိုးရဘက်ကနေကဒီရေကောက်ခွေးဖြစ်စဉ်အသွေးမှာဒီဥပဒေကိုဘယ်လိုမျိုးလုံးဆောင်ထားမယ်တန်တက်ချက်ထားမယ်ဆိုတဲ့အပိုင်းကိုကျွန်တော်ပုံမှန်ဖြည့်ခိုင်းစေချင်တယ်။ဘာဖြစ်လို့ဆိုရင်ဒီလိုမျိုးသာတူနဲ့တူပဏိပခါဖြစ်တပတ်နဲ့တပတ်ဒီပဏိပခါဖြစ်ဒီမှာတရားစွဲဆိုကြမယ်ဆိုရင်တော့ကျွန်တော်တို့ရဲ့ဟိုလူလက်ဆက်ဆက်ဆွေးဆွေးခွင့်လေဟိုဆုံးရှုံးတယ်လို့ကျွန်တော်တို့ရဲ့ဒီမိုကရေစီအနိတာရလည်းကျွန်တော်တို့ဆုံးရှုံးမှုလို့ကျွန်တော်တို့မြင်တယ်ဆိုတော့ဒီဘက်မှာလည်းတိုင်းသားရဲ့ဘက်ကနေလည်းဒါအရင်ကတည်းကနေဟိုတိုက်နေရတဲ့အကြောင်းကြီးကသူတို့ရဲ့နိုင်ငံရေးနှီးလန်းအရာပေါ့နော်အမျိုးမျိုးဖြစ်နေတာလို့ဖြစ်တယ်ဆိုတော့ဒီတိုင်းသားတွေရဲ့ဖြစ်ခိုင်းစေခြင်းနဲ့ဆန္ဒတွေကိုဖောက်ချက်ခွင့်လုပ်ပေးရလိမ့်မယ်ဆိုတော့သူတို့ဘက်ကနေဒီ Facebook ပေါ်မှာစကားပြောတဲ့အပိုင်းတွေကတော့ဒါလည်းနဲ့ကိုင်ကြီးမတောင်းတနေရမဟုတ်ဘူးတော်လန်ပုံကနေရမဟုတ်ဘူးဆိုတော့သူတို့ရဲ့ဖြစ်ခိုင်းစေခြင်းဆန္ဒကိုတော့ပုံပုံနေတော့ချပြပေးဖို့လို့ချပြခိုင်းဖို့အဖွဲ့ကြီးတော့ပေးရလိမ့်မယ်ပေါ့နော်ဆိုတော့ဒီလိုမျိုးပြောတဲ့အခါမှာဒီဖက်နဲ့တစ်ဖက်ကတော့ respect ရှိရမယ်ပေါ့နော်ဒါပေမဲ့အနေအထားတစ်ခုကြည့်ကြတော့ဒါကတော်တော်လေးတော့ပြောရဆက်တဲ့အနေအထားဖြစ်နေတဲ့ကြောင့်ဒီပုံမှာတော့သူရဘက်ကလည်းကျွန်တော်စဉ်းစားရလိမ့်မယ်ကျွန်တော်ပြောမိပါဟု
တ်ဒါကတော့လက်ရှိ energy အစိုးရလက်အောက်လွတ်လပ်စွာရည်သားခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့ဆွေးနွေးချက်ဖြစ်ပါတယ်အတန်အဖွဲ့ကအမှုဆောင်ဒါရိုက်တာမောင်ဆောင်ခါနဲ့ကချင်ငင်းတိုင်းလှူရှားသူဆိုင်းနုပန်တို့ဖြစ်ပါတယ်ကျွန်တော်ကတော့တားညူဦးပါ
စနေနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာခုဆိုရင်14တန်းကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောလိုက်ပါတယ်ဒီထဲမှာအမေရိကန်ပြည်ထောင်စုက 3.6 တန်းကျော်နဲ့ရောဂါကူးစက်မှုအများဆုံးဖြစ်ပြီးတော့ဘရဇိုးနိုင်ငံက2တန်းကျော်နဲ့ဒုတိယအိန္ဒိယနိုင်ငံက1တန်းကျော်နဲ့တတိယအများဆုံးဖြစ်နေပါတယ်မနေ့ကတရက်ထဲမှာတင်အမေရိကန်ပြည်ထောင်စုမှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူအရေအတွက်9000ကျော်ရှိတယ်လို့ New York Times သတင်းစာကလည်းဖော်ပြပါတယ်။ဒါပြင်ကမ္ဘာတစ်ဝှမ်းမှာမနေ့ကရောဂါကူးစက်ခံသူအရေအတွက်စုစုပေါင်း2000ခွဲလောက်ရှိတယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။အမေရိကန်ဟာအကြောင်းတွေပြန်ဖွင့်ရေးကိစ္စနဲ့ပတ်သက်ပြီးရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကတာဝန်ရှိသူတွေလွတ်တော်မှတင်ပြပြောဆိုတာတွေမလုပ်ဖို့သမအိမ်တော်ကတားမြစ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းအမေရိကန်မှာအကြောင်းတွေပြန်ဖွင့်ဖို့နဲ့ပတ်သက်ပြီးအောက်လတော်ပညာရေးနဲ့အလုပ်သမားကော်မတီမှာခြေသတင်းမှလုံမဲ့ကြားနာပွဲမှာ CDC ညွှန်ကြားရေးမှူး Robert Redfield အပါအဝင်တာဝန်ရှိသူတွေကိုအင်မြူရောအနေနဲ့ထွက်ဆိုဖို့ခွင့်မပြုဘူးလို့ပြောတာပါ။ကျောင်းသားတွေ၊မိဘတွေ၊ဆရာဆရာမတွေရဲ့ကျန်းမာရေးဘေးကင်းလုံခြုံမှုအတွက် CDC ရဲ့ကြွမ်းကျင်မှုနဲ့ညွှန်ကြားချက်တွေအလွန်ကိုအရေးကြီးလိုအပ်နေချိန်မှာ CDC တာဝန်ရှိသူတွေလွတ်တော်ကော်မတီရှင်းမောင်းမှာမထွက်ဆိုရဘူးလို့အင်မြူရောကတားမြစ်တာဟာစိုးရိမ်စရာကောင်းတယ်လို့ဒီမိုကရက်တစ်ပါတီကအောက်လတော်ပညာရေးနဲ့အလုပ်သမားရေးကော်မတီဥက္ကဋ္ဌဘော်ဘီစကော့ကပြောကြားလိုက်ပါတယ်။အိန္ဒိယနိုင်ငံဒေသအများပြားမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတားဆီးရေးအတွက်ဒေသဆိုင်ရာအစိုးရတွေပြည်ပင်ကန့်သတ်ချက်တွေဆက်ပြီးချထားခြင်းပါပဲ။နောက်ထပ်ရောဂါပိုးကူးစက်သူ3000ခွဲနီးပါးထပ်တိုးပြီးတော့အခုဆိုရင်တသန်းနဲ့3000ကျော်သွားပါပြီ။လွန်ခဲ့တဲ့24နှစ်အတွင်းသေဆုံးသူ681ယောက်ထပ်တိုးပြီးစုစုပေါင်း16000ကျော်ပြီလို့အိန္ဒိယကျောင်းဝိုင်းဌာနကဒီကနေ့ထုတ်ပြန်ပါတယ်။ဒီနိုင်ငံတော်ဝန်ပြည်နယ်24ခုကဒေသတွေမှာဇူလိုင်လစောပိုင်းကစာပြီးလူပေါင်း30000ကျော်ရေလွှမ်းမှုမှုဒဏ်ခံစားနေရတယ်လို့အရေးပေါ်အခြေအနေစီမံခန့်ခွဲရေးဌာနကထုတ်ပြန်ထားပါတယ်။တောင်ပိုင်းကနန်ကျင်းမြို့ပါဝဲအန်ဟွေကျန်းစည်းနဲ့ဇီကျန်းပြည်နယ်တွေမှာမိုးပြင်းထန်ရွာပြီးမြစ်တွေနဲ့ရေကန်ကြီးတွေမှာရေတက်ပြီးတော့မြို့တွေမှာရေကြီးနေတာနဲ့အများအနီးအောင်အဆင့်သတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်ခင်ဗျာ။အနေနဲ့ညပိုင်းအတွက်စီစဉ်တွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရမြေပြင်မှာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ဖို့အခုလက်လောမှာယာယီအစိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးရတော်လည်းကျေးဇူးတင်ပါတယ်တော့ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေညကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.